Welcome to the Voice of America in Burmese.
Mingla nya chama tora shin mya shin VOA American tan ga ni 2022 khu ni November 29 ye tanin na ni nya bai VOA Myanmar bai season ni ko American bi daw su Washington DC myo daw ga ni dai ye thoun lin pe ni ba bi Myanmar san daw chain nya 9 nai ga ni 10 nai thi season ni ko do climb to meter 1925 ne 31 do ga ni dai ye na sin nai ma bi shin ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်ပါရှင်
။အာကြံကြပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အသစ်တွေ့ရှိတဲ့ COVID-19 မျိုးကွဲဗီဇအကူဆက်မှုတွေဥရောပတိုက်မှာတော်များများတွေ့လာနေရပါတယ်။ဩစတြေးလျအစိုးရရဲ့ရင်းနှီးမြှုပ်နှံမှုငွေတွေဟာမြန်မာစစ်တပ်ကိုလက်နက်ရောင်းတဲ့ကုမ္ပဏီတွေမှာရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်။ရုရှားကမြန်မာကိုလေကြောင်းကာကွယ်ရေးစနစ်တွေရောင်းချခဲ့ပါတယ်။ဒီသတင်းတွေဘာဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူမြန်မာနိုင်ငံမှာကူးစက်မြန်ဒယ်လ်တာမျိုးကွဲကြောင့်မို့လို့ကိုဗစ်ဒဏ်ကတော်တော်လေးခံခဲ့ရပါတယ်ဒါကြောင့်အသစ်ထွက်ပေါ်လာတဲ့ဗီဇာပြောင်းအိုမီကရွန်ပိုးကူးစက်ပြန့်နှံ့မှာကိုပြည်သူတွေဘက်ကဘယ်လိုသဘောထားရှိပါသလဲ
ဒီအာဖရိကမှာဖြစ်နေတဲ့မျိုးဗီဇာအသစ်ကိုဗစ်ပိုးပါပေါ်တော့ကျွန်တော်တို့ဒီမြန်မာနော်မရောက်သေးဘူးဒါပေမဲ့ကျွန်တော်တို့ဒီရောက်မှာကိုလည်းစိုးရိမ်နေရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်
ပြည်သူတူဦးကနေပြီးတော့သူ့ရဲ့စိုးရိမ်ချက်ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီကိုဗစ်မျိုးကွဲအသစ်ကြောင့်ပဲလုပ်ငန်းတွေပြန်ဆဖို့အားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်နိုင်မှုကတော့မရေမရာဖြစ်နေပါတယ်ရိုဟင်ညာတွေပေါ်မှာမြန်မာစစ်တပ်ကလူမျိုးတုံးရှင်းလင်းတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆဲချက်ကိုစစ်ဆေးနိုင်မှုအာဂျင်တီးနားနိုင်ငံရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကလက်ခံလိုက်ပါတယ်ဒီလိုသတင်းအနေနဲ့အတူရှမ်းမြောင်းနဲ့ကချင်ဘက်ကတိုက်ပွဲသတင်းတွေကိုလည်းတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင
် COVID-19 မျိုးကွဲသစ် Omicron ကူးစက်နေသူ6ဦးစကော့တလန်မှာတွေ့ရှိကြောင်းအစိုးရကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်ရောဂါပိုးကူးစက်ခံရသူတွေအနေနဲ့ဘယ်နေရာကကူးစက်တယ်ဆိုတာအတိအကျမသိရသေးကြောင်းတချို့ကူးစက်သူတွေဟာခရီးသွားလို့မဟုတ်ဘဲလူမှုအတိုင်းဝိုင်းအတွင်းမှာတွင်ကူးစက်တာမျိုးဖြစ်နေကြောင်းစကော့တလန်အစိုးရကပြောပါတယ်ကနေဒါနိုင်ငံမှာလည်းအိုမီကရွန်မျိုးကွဲသစ်ကူးစက်နေသူတွေ့ရကြောင်း Ontario ပြည်နယ်ကျမကြီးဝန်ကြီး Christine Elliot ကပြောပါတယ်အခုကူးစက်ကြောင်းတွေ့ရသူတွေဟာယောဂါပိုးမျိုးကွဲသစ်စတင်တွေ့ရှိတဲ့တောင်အာဖရိကနိုင်ငံတွေကိုသွားရောက်ခဲ့ကြတာမဟုတ်ဘဲနိုင်ဂျီးရီးယားနိုင်ငံကပြန်လာကြသူတွေဖြစ်တယ်လို့ပြောပါတယ်။နယ်သာလန်နိုင်ငံမှာတော့တောင်အာဖရိကနိုင်ငံကပြန်လာတဲ့ခီးသည်တွေကနေအိုမီကရွန်ရောဂါပိုးမျိုးကွဲသစ်ကူးစက်နေသူ73ဦးတွေ့ရှိကြောင်းတင်းင်းကနွေနေ့ကပြောပါတယ်။အဲ့ဒီခီးသည်တွေဟာအမ်စတာဒမ်မြို့ကိုတောက်ကြနေကရောက်လာကြပြီးရောဂါပိုးကူးစက်နေကြောင်းစမ်းသပ်တွေ့ရှိခဲ့ရတဲ့ခီးသည်62ဦးတွေကဖြစ်တယ်လို့ဆိုပါတယ်။ဆစ်နေမြို့ကိုမကြသေးခင်ကရက်ပိုင်းအတွင်းကပြန်ရောက်လာကြတဲ့ခီးသည်တွေကအိုမီကရွန်မျိုးကွဲသစ်ကူးစက်နေသူ9ဦးတွေ့ရှိကြောင်းလဲဩစတြေးလျအစိုးရကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာနယ်သာလန်မှာအခုလိုယောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့မော်ရိုကိုနိုင်ငံတို့ကတော့ပြည်ပကရောက်လာကြမဲ့ခီးသည်တွေအားလုံးကိုပိတ်ပင်ကပ်တန့်လိုက်ကြောင်းတင်းငွေလေးနေမှာကြေညာခဲ့ပြီးဂျပန်နိုင်ငံရဲ့အလားတူကန့်သတ်ချက်ကတော့အင်္ဂါနေ့မှာစတင်အသက်ဝင်ပါမယ်။တခြားနိုင်ငံတွေကလည်းတောင်အာဖရိကကလာကြမဲ့ခီးသည်တွေအပေါ်အလားတူကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်ခင်ဗျာ
။မနက်ဖြန်နိုဝင်ဘာလ30ရက်ကစပြီးနိုင်ငံခြားကလာရောက်မဲ့ဧည့်သည်အားလုံးကိုဂျပန်နိုင်ငံကပိတ်ပင်မှာဖြစ်ပါတယ်။အိုမီကရွန်မျိုးကွဲကိုဗစ်ဗိုင်းရပ်စ်ကြောင့်ဂျပန်နိုင်ငံမှာအဆိုးဆုံးဖြစ်နိုင်ခြင်းအနေအထားကိုယူဆကာဝယ်တဲ့အနေနဲ့အရေးယူဆောင်ရွက်လိုက်တာဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတနင်္လာနေ့တိုကျိုမြို့မှာသတင်းတောက်တွေကိုပြောလိုက်ပါတယ်
။အိုမီကရွန်ခါဘူးနိုရစ်ကူအေနိုမတိုင်းဆဲこれは各国以上に強いと。
အိုမီကရွန်ကိုတားဆီးနိုင်ဖို့ပိတ်ပင်လိုက်တာကတခြားနိုင်ငံတွေမှာပိတ်ပင်တာတဲ့တစုံတရာပုံမှန်တင်းကြပ်တာကိုကျွန်တော်သတိထားမိပါတယ်။ဒါကိုအေးအေးဆေးဆေးထားကင်တွယ်ဖို့တိုင်းပြည်ကိုကျွန်တော်ပြောပါမယ်အသိခက်တဲ့ virus အန္တရာယ်ကိုရင်ဆိုင်ရမှာသတိပူပူမူမူထားတာကအကောင်းဆုံးပါအဲ့ဒီရည်ရည်ချက်နဲ့အစိုးရကိုကျွန်တော်ဥဆောင်နေပါတယ်လို့ဝန်ကြီးချုပ်ခီရှိဒါကပြောသွားခဲ့တာပါလူဝင်မာလာအစမှာကလေးကလုပ်ငန်းဆိုင်ရာရက်တူခီးတွေတွေနိုင်ငံခြားကျောင်းသားတွေနဲ့လုပ်ငန်းတွေကိုဖွင့်ပေးခဲ့တာတွေကိုအခုပြန်လဲထိန်းချုပ်လိုက်တာကလည်းပြန်လဲချမှတ်လိုက်တဲ့ကန့်သတ်ချက်တွေထဲမှာပါဝင်ပါတယ် Omicron အချက်လက်တွေထပ်သိရတဲ့အချိန်ထိနှကောင်းစီအသုံးပြုကြပြီး COVID virus ကာဝေးရေးမှာလိုက်နာမဲ့စီကံတွေကိုဒီတော့တွင်လိုက်နာကြဖို့လဲဝန်ကြီးချုပ်ကပြည်သူတွေကိုတိုက်တွန်းသွားပါတယ
်။ဩစတြေးလျအစိုးရရဲ့ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့ရင်းနှီးမြှုပ်နှံမှုလှုပ်ဆောင်နေတဲ့အထက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့စစ်လက်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေတယ်လို့ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရကဝေဖန်ထောက်ပြလိုက်ပါတယ်။ဩစတြေးလျအစိုးရလက်အောက်ခံ Future Fund ကကြီးကြပ်ရင်းနှီးမြှုပ်နှံနေတဲ့ရန်ပုံငွေဒေါ်လာတန်း100 58တန်းထဲမှာမြန်မာစစ်တပ်ကိုတိုက်လေလင်တွေရောင်းချပေးနေတဲ့စစ်လက်နက်ထုတ်လုပ်ရေးကုမ္ပဏီအပါအဝင်အများပြည်သူရင်းနှီးမြှုပ်နှံနိုင်တဲ့ကုမ္ပဏီပေါင်း14ခုပါဝင်တယ်ဆိုတာကိုအများပြည်သူသတင်းအချက်အလက်လွတ်လပ်ခွင့်ရရှိရေးဆိုင်ရာဥပဒေ FOIA ကတောင်းဆိုရရှိတဲ့အထောက်အထားတွေမှာတွေ့ရကြောင်းတက်ကြွလှရှာသူတွေကပြောပါတယ် Future Fund အနေနဲ့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခခံစားမှုတွေအပေါ်အကျိုးအမြတ်ရယူခံစားနေတယ်လို့ NUG ရဲ့ဗန္ဓာရေးဝန်ကြီးဦးတင်ထွန်းနိုင်ပြောတာကိုကိုကာပီဩစတြေးလျအခြေစိုက် ABC သတင်းမှာဖော်ပြပါတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်တဲ့နေရာတွေမှာဒီလက်နက်တွေကိုအသုံးချနေကြောင်းဒါကြောင့်ဩစတြေးလျအစိုးရအနေနဲ့ Future Fund အနေနဲ့အဲ့ဒီရင်းနှီးမြှုပ်နှံမှုတွေကိုရပ်တန့်ကြဖို့တောင်းဆိုပါကြောင်းဝန်ကြီးဦးတင်ထွန်းနိုင်ရဲ့ပြောဆိုချက်ကိုကိုကာပီ ABC သတင်းမှာဖော်ပြပါရတယ်။ဩစတြေးလျစီးပွားရေးပညာရှင်ရှောင်တန်နဲ့ကိုမြန်မာစစ်တပ်ကဖမ်းဆီးပြီးလက်အထံကျထိန်းသိမ်းထားတာကိုကြီးကြီးအားဖြင့် Future Fund အနေနဲ့မြန်မာစစ်တပ်ကိုအကျိုးဖြစ်ထွန်းစေမယ့်ရင်းနှီးမြှုပ်နှံမှုတွေမလုပ်ဆောင်သင့်ဘူးဆိုတာကိုမိမောင်းထုတ်ပြနေခြင်းဖြစ်ကြောင်းလည်းဝန်ကြီးဦးတင်ထွန်းနိုင်ကပြောပါရတယ်။မြန်မာစစ်တပ်ကိုတာဝေးနဲ့တာလပစ်ဒုံးကျည်တွေအပါအဝင်တိုက်လေယာဉ်တွေပါရောင်းချနေတဲ့ Aviation Industry Corporation of China ဆိုတဲ့တရုတ်ကုမ္ပဏီမှ Future Fund ကအမေရိကန်ဒေါ်လာ5,000,000ရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါရတယ်။ဒါအပြင်မြန်မာစစ်တပ်ကို Sonar Radar နဲ့တခြားစောင့်ကြည့်စက်ပစ္စည်းတွေရောင်းချပေးနေတဲ့အိန္ဒိယအခြေစိုက် Bharat Electronics Company မှကုမ္ပဏီကလည်း Future Fund ကဒေါ်လာ18တန်းရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါရတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလေကြောင်းကာကွယ်ရေးစနစ်အတွက်ရုရှားထံကနေ2020ခုနှစ်ကတည်းကမှာယူခဲ့တယ်လို့ဆွေဒင်နိုင်ငံအခြေစိုက်ဒိုင်းကလကငင်းချည်သူစေနာဖွဲ့ SIPRI ရဲ့သတင်းအချက်အလက်တွေမှာဖော်ပြထားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးမဲ့လည်းမှာယူထားတဲ့ Panzer S1 လေကြောင်းကာကွယ်ရေးစနစ်ကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းမှာဖြစ်တယ်လို့လည်းရုရှားတာဝန်ရှိသူတွေကိုကိုးကားပြီးစစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ်အဲ့ဒီလက်နက်တွေထဲမှာPanzer S1 Julia လေကြောင်းကာကွယ်ရေးဒုံးကျည်စနစ်အပြင် 5-7E6 လို့ခေါ်တဲ့မြေပြင်ကနေဝေဟင်ပစ်ဒုံးကျည်တွေလည်းပါဝင်ပါလေ Panzer S1 ဟာကမ္ဘာမှာလူကြိုက်များတဲ့စနစ်တွေကတစ်ခုဖြစ်ပြီး30ကီလိုမီတာကျော်အကွာအဝေးကိုဖမ်းယူနိုင်တဲ့ Raider စနစ်ပါဝင်သလိုအမြင့်10မီတာကနေ1000ကျော်အထိလက်လန်းမီပြီးအကွာအဝေးအားဖြင့် 12 ကီလိုမီတာအထိပစ်ခတ်နိုင်ပါလေ57E6 ကတော့အမြင့်ပင်5မီတာကနေ1000အထိဝေးရင်မှာတစ်တပ်နှစ်ကနေ20ကီလိုမီတာကွာဝေးထိလက်လမ်းမီပစ်ခတ်နိုင်ပါတယ်။ဒါဒီ Panzer S1 လေကြောင်းကာကွယ်စနစ်ကိုလက်လောအဖြစ်တော့ Algeria, Armenia, Ethiopia, Equatorial Guinea, Iran, Iraq, Jordan, Myanmar, Oman, Russia, Serbia, Syria, Arab Sawam ပြည်တော်စုနဲ့ Vietnam တို့မှာတပ်ဆင်ထားပြီလို့ကာကွယ်ဆိုင်ရာဂျာနယ်တွေကဖော်ပြပါတယ်။ဒါအပြင်Panzer S1 ကိုဝယ်ယူဖို့အာဂျင်တီးနားနဲ့ဘရာဇီးလိုနိုင်ငံတွေကလည်းစိတ်ဝင်စားမှုရှိနေတယ်လို့ဆိုပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။2015ခုနှစ်မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးမှုတွေ9လလောက်ရပ်တန့်နေခဲ့ရာကအီရန်မှာသမရသစ်တက်လာပြီးနောက်ပိုင်းပထမဆုံးအကျင့်ဖြစ်ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့ပြန်ဆပါတယ်။အီရန်အနေနဲ့အင်အားကြီးနိုင်ငံအနေနဲ့သဘောတူညီချက်ရဖို့အတွက်စိတ်ပိုင်းဖြတ်ပြီးဒီဆေးဝါးကိုတက်ရောက်လာခြင်းဖြစ်ကြောင်းအီရန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပဲပြောကြားလိုက်ပါတယ်။အပီလာမှာစတင်ခဲ့တဲ့ဆွေးနွေးပွဲ6ခုတုန်းကလိုပဲအမေရိကန်ပြည်ထောင်စုဟာဒီဆွေးနွေးပွဲတွေမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး။ JCPA ဘက်ဆုံပါဝင်တဲ့ပူးတွဲလုပ်ငန်းစဉ်လို့အမည်ပေးထားတဲ့2015ခုနှစ်သဘောတူညီချက်မရရှိခင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေတုန်းကလိုပဲအမေရိကန်ပြည်ထောင်စုဟာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး။အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်ကြတဲ့ကြံ၅နိုင်ငံဖြစ်တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီတို့နဲ့သာအီရန်ကတိုက်ရိုက်ဆွေးနွေးမှာဖြစ်ပြီးရလတ်တင်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေကအမေရိကန်နဲ့ပြန်လည်ညှိနှိုင်းကြမှာဖြစ်ပါတယ်။အီရန်နဲ့အင်အားကြီး၆နိုင်ငံကြားလက်ရှိဆွေးနွေးနေကြတဲ့အဓိကအကြောင်းအရာတွေကတော့အရင်2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်အတိုင်းပဲအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဖြစ်လျော်ရေးအတွက်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကို10နှစ်ကနေ15နှစ်ကြာရပ်ဆိုင်းပေးထားရမှာဖြစ်ပါတယ်ခင်ဗျာ
အစိုးရနဲ့ကာကွယ်ဆိုင်ရာဘတ်ဂျက်ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အမေရိကန်အမတ်တွေအတွက်ဒီရက်တွေကအလုံးရှုပ်တဲ့ရက်တွေဖြစ်နေပါတယ် ကျမိုင်းဆောင်ရှောက်မှုရာသီဥတုအပြောင်းလဲနဲ့မိသားစုဆိုင်ရာပံ့ပိုးမှုစီစဉ်တွေအတွက်ဆိုပြဘတ်ဂျက်ဒေါ်လာ1ထရီလီယံကိုဆွေးနွေးဆုံးဖြတ်ကြရမှာပါဖက်ဒရယ်အစိုးရရဲ့အသုံးစရိတ်တွေအတွက်ငွေချပေးထားရမှာကလည်းအောက်လွတ်တော်အတွက်အဓိကဖိအားအများဆုံးကိစ္စဖြစ်သလိုအဲ့ဒီလိုချထားပေးမယ့်ရက်ကိုဒီဇင်ဘာ3ရက်ကိုရွှေ့ထားစားခဲ့ပါတယ်အဲ့ဒီကိစ္စပြီးသွားတဲ့နောက်မှာတော့ဗန်နိုင်းဝန်ကြီးဌာနအတွက်အကျွေးကန့်သက်ချက်ကိုလည်းဆုံးဖြတ်ကြရမှာဖြစ်ပါတယ်အကျွေးယူနိုင်တဲ့ပမာဏကိုတိုးမြင့်သတ်မှတ်ဖို့ဝန်ကြီးဌာနကအဆိုပြုထားတာပါဘာမှမဆုံးဖြတ်နိုင်ရင်အစိုးရရဲ့ငွေပေးချေစရာကိစ္စတွေကိုစိုက်ထားမှာဖြစ်တယ်လို့ပြက်ကွက်ရတော့မဲ့အကျွေးတွေအတွက်လည်းရှိလာနိုင်တာမဟုတ်ငွေကြေးဈေးကွက်နဲ့ကမ္ဘာစီးပွားရေးပေါ်မှာတည်ရောက်မှုရှိနိုင်ပါတယ်
။ထိုင်ဝမ်နဲ့ဥရောပတိုက်တို့ဟာအာဏာရှင်စနစ်နဲ့သတင်းမှားတွေကိုပူးတွဲကာကွယ်သွားကြရမှာဖြစ်ကြောင်းထိုင်ဝမ်ကျွန်းကိုရောက်နေကြတဲ့လစ်သူဝေးနီးယား၊လတ်ဗီးယားနဲ့အက်စတိုးနီးယားစတဲ့ဘော်တစ်သုံးနိုင်ငံကလွတ်တော်မှတ်တွေကိုသမ္မတဆိုင်အင်းဝမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ထိုင်ဝမ်ကိုသူ့နိုင်ငံမျိုးတော်မှာတန်ယုံဖွင့်ခွင့်ပြုလိုက်တဲ့လီသူဝေးနီးယားနိုင်ငံဟာတရုတ်ရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတာပါထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့တရုတ်တို့ကသတ်မှတ်ထားကြပါတယ်တရုတ်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုလက်ခံဖို့တရုတ်ကထိုင်ဝမ်ပေါ်စီးရဲနဲ့တန်တမာရေးအရာဖိအားပေးလှုပ်ဆောင်နေသလိုနိုင်ငံတကာအဖွဲ့အစည်းတွေမှာပါဝင်မှုတွေကိုလည်းကန့်သတ်လာနေပါတယ်ခင်ဗျာ
ခေတ်ကာလကိုထင်ရှားရမယ်ဆိုတဲ့သတ်မှတ်ချက်ထပ်ဖြည့်တိုးချက်လိုက်ပြီးမာရီယံဝက်ဘ်စတာအပြည့်အဝကြီးကကာကွယ်ဆေးလို့အတိတ်ပဲရတဲ့အင်္ဂလိပ်ဘာသာစကားဗက်ဆင်းကို2021ရဲ့စကလုံးဖြစ်တနင်္လာနေ့ကရွေးချယ်လိုက်ပါတယ်2021ခုနှစ်ရဲ့ကျွန်တော်တို့စုဆောင်းထားတဲ့အချက်လက်တွေမှာဒီစကလုံးကအလွန်အလွန်ကိုအများဆုံးနေတိုင်းတွေ့ရတာပါလို့မာရီယံဝက်ဘ်စတာရဲ့အက်ဒီတာပီတာဆိုကိုလော့စကီကပြောပါတယ်ဒီစကလုံးကသတင်းစာကြောင်းနှစ်ခုကိုပြောပါတယ်တစ်ခုကသိပ္ပံအကြောင်းမှာကာကွယ်ဆေးကိုစတင်စမ်းသပ်ထုတ်လုပ်အတုံးပြူလာခဲ့ကပြောစမပြုလောက်တဲ့အချိန်ဟုံနဲ့သူ့စာကြောင်းကိုပြောပါတယ်။ဒါအပြင်မူဝါဒနိုင်ငံရေးနဲ့နိုင်ငံရေးဘက်လိုက်တာတွေနဲ့လည်းဒီစကလုံးမှာအငင်းခုံတွေရှိနေပြန်ပါတယ်။စကလုံးတစ်လုံးတည်းကနေသတင်းစာကြောင်းကြီးနှစ်ကြောင်းကိုတည်သွားခဲ့တာပေါ့ဗျာလို့ပီတာဆူကိုလော့စကီကဆိုပါတယ်။2020ဒီဇင်ဘာနယူးယောက်မြို့မှာကာကွယ်ဆေးထိုးလိုက်ခဲ့ကဒီစကလုံးကိုရှာသုံးကြတာရာနှုန်း600ကျော်တက်သွားခဲ့ပြီး2019နဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်ရာနှုန်း1000ကျော်ထိတက်သွားတာဖြစ်တယ်လို့သူကဆက်ပြီးပြောပါတယ်။အဆိုအင်္ဂလိပ်အပြည်အဝကလည်းကာကွယ်ဈေးကို2021ရဲ့စကလုံးဖြစ်ရွေးချယ်လိုက်ပါတယ်။ဒါပေမဲ့လူများနှုတ်ပြောအတူဆုံး VAX Vax စကလုံးကိုရွေးချယ်လာပါ။မနစ်တုံးကတော့ကပ်ဘေးအထိပ္ပယ်ရတဲ့ Pandemic စကလုံးကို2020ရဲ့စကလုံးဖြစ်မာရီယံဝက်ဆာကရွေးချယ်ခဲ့ပါတယ်။
ထိုင်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာကူးစက်မြန်ဒယ်လ်တာကိုဗစ်မျိုးကွဲကြောင့်မို့လို့ကိုဗစ်တတိယလိုင်းအတွင်းမှာကူးစက်မှုထံတော်တော်လေးကိုခံခဲ့ရတဲ့အတွက်အသစ်ထွက်ပေါ်လာတဲ့ဗီဇာပြောင်းအိုမီကရွန်ပိုကူးစက်ပြန့်နှံ့မှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်ကျန်းမာရေးဌာနဘက်ကတော့ယောဂကာကွယ်မှုဆိုင်ရာကိစ္စရပ်တွေကိုမကြခင်မှာထုတ်ပြန်သွားပါမယ်လို့ VOA ကိုပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့လာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင
်အာဖရိကတိုက်တောင်ပိုင်းမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်းကိုဗစ်ယောဂပိုးသစ် Omicron ယောဂပိုးကူးစက်သူတွေကိုအာရှဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံတချို့မှာတွေ့ရှိနေရတဲ့အတွက်မြန်မာနိုင်ငံစီကိုကူးစက်လာမှာကိုစိုးရိမ်သူတွေရှိနေပါတယ်ကိုဗစ်တတိယလိုင်းမှာကူးစက်မြန်ဒယ်လ်တာမျိုးကွဲတန်ကြောင့်ကူးစက်သေဆုံးသူတွေများပြားခဲ့တာကြောင့်အခုလိုပိုသစ်ထပ်မံကူးစက်မှာကိုစိုးရိမ်နေကြတာပါ။မကြာခင်အချိန်ကအထိကိုဗစ်ရောဂါကူးစက်သူများပြားခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်ကပေးတော်လက်ပရာဟိတဖွဲ့ကဦးမြင့်မော်ကသူ့စိုးရိမ်မှုတွေကိုအခုလိုပြောပါတယ်။
ကျွန်တော်တို့ရောက်မှလည်းစိုးရိမ်နေ။ရောက်ခဲ့ရင်လည်းကျွန်တော်တို့ဘက်ကသက်ဆိုင်ရာအဖွဲ့စည်းရာနေတော့မှကာကွယ်မှုရှိတယ်မရှိဘူးဆိုတာတော့ကျွန်တော်မသိဘူးပေါ့ဗျာ။ဒါပေမဲ့အခုပြောသလိုကျွန်တော်တို့ဒီကျွန်တော်အတတ်နိုင်ဆုံးတော့ကျွန်တော်တို့ဒီကာကွယ်မယ်ဒါနဲ့ရောက်မလာဖို့တော့ကျွန်တော်တို့ထူကောင်းမယ်ပေါ့
လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရောကျလာတာကြောင့်မျိုးနယ်တရာကျော်မှာထုတ်ပြန်ခဲ့တဲ့ Stay at Home ကန့်သတ်ချက်တွေကိုဖယ်ရှားပေးထားတာအခုဆိုရင်17မျိုးတည်းသာကျန်မာတော့တယ်အခြေခံပညာကျောင်းတွေကိုလည်းပြန်လည်ဖွင့်လှစ်ထားသလိုကိုဗစ်စီကံချက်တွေကိုလည်းတဖြည်းဖြည်းဖြေလျှော့ပေးထားပါတယ်ကိုဗစ်တတိယလိုင်းလုံးဝလို့ထိမနိုင်သိမနိုင်ကူးစက်မှုတွေမဖြစ်ရလေအောင်ပြည်သူတွေအနေနဲ့ကျန်းမာရေးစီကံချက်တွေနဲ့အညီလိုက်နာသင့်တယ်လို့သက်ဆိုင်ရာတွေဘက်ကလည်းဗီဇမျိုးကွဲသစ်ကိုဗစ်ထပ်မံကူးစက်မှုမရှိအောင်ကြိုတင်လုပ်ဆောင်သင့်တယ်လို့လည်းရခိုင်ကိုဗစ်ဆော့ရှော့ရေးအဖွဲ့ကကိုဇော်လိုင်ထွန်းကပြောပါတယ
်။ဒီကနေနေဆာဝန်ကြီးပေါ့တွေပေါ့နော်ပြီးနောက်နေဆာနဲ့တိတွေ့နေတဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ဘက်ကလာမယ့်လူတွေမှာအဲ့လိုမျိုးခိုးဝင်တောင်းခိုးဝင်လာတဲ့လူပဲဖြစ်ဖြစ်ဒီဝင်လာတဲ့လူပဲဖြစ်ဖြစ်အဲ့လူတွေမှာအဲ့လိုမျိုးပိုးတွေ့လျင်လာရင်တော့ကျွန်တော်တို့ရခိုင်ဒေသမှာဒီ ဘောကျွန်တော်တို့ဟိုစတုဒါလိုင်းရိုက်ခက်တော့နိုင်မယ့်အခြေအနေတော့ရှိပါတယ်။အဲကြောင့်ကျွန်တော်တို့နည်းနည်းဟိုအသိတ္တိလောက်အသိတ္တိနည်းနည်းပို့ထားမယ့်အခြေအနေတော့မြင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေအပြင်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းစီးပွားရေးကျဆင်းနေတာမို့ပြည်သူတွေစောင့်နေပြီးပါကြက်တဲနေပါတယ်။ဒီအခြေအနေမှာကျန်းမာရေးစီကံချက်တွေကိုလိုက်နာဖို့အဓိကအာရုံမစိုက်နိုင်ကြပါဘူး။လက်ရှိကိုဗစ်ဗီဇာမျိုးကွဲတဲ့နဲ့ပတ်သက်ပြီးစီကံချက်တွေကိုကျန်းမာရေးဌာနကထုတ်ပြန်ပေးဖို့လိုအပ်တယ်လို့နိုင်ငံသားဝင်ထွက်တွေကလည်းကြိုတင်စစ်ဆောင်ရွက်တာကိုလုပ်ပေးဖို့လိုအပ်တယ်လို့ရန်ကုန်ရှစ်တန်လင်နာရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ
်။အလုပ်ကိုင်းကြီးကလည်းအဖြစ်ကြီးနဲ့နည်းရှားပါလာတဲ့မျိုးကြီးရှားတာဆက်ဆဲလာတဲ့စာဝတ်မျိုးကြီးဆက်ဆဲပြီးဖြစ်လာတယ်။အဲ့တော့စာဝတ်မျိုးကြီးလုံးလန်းနေရတဲ့အတွက်ပြည်သူတွေမှာကကျန်းမာရေးဘက်ကသိပြီးတော့ခရီးမထားနိုင်တဲ့အတိုင်းမျိုးလေးရှိတာပေါ့နော်။
ကျမရဲ့ဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတော့ကိုဗစ်ဗီဇာမျိုးကွဲတဲ့နဲ့ပတ်သက်ပြီးမကြခင်သတင်းထုတ်ပြန်ပေးသွားဖို့ရှိတယ်လို့အခုလိုပြောပါတယ
်။ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့မကြခင်သတင်းထုတ်ပြန်မှုရှိပါတယ်နော်။တော်တော်ကြာတော့ in process ဆိုတော့ဟိုကျွန်တော်ကြိုတော့မပြောသေးပါဘူးနော်။ဟုတ်
ဟုတ်မြန်မာနိုင်ငံတဝန်းကိုဗစ်ကရောဂါကာကွယ်ဆေးထိုးနှံမှုတွေကိုကြကြမြမြလုပ်နေရမှာအချိန်ပြည့်ထိုးပြီးသူ12သန်းနီးပါးရှိပြီးတချိန်ထိုးသားသူ9သန်းနီးပါးရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။လက်ရှိအသစ်ထမှန်တွေ့ရှိတဲ့ COVID ဗီဇမျိုးကွဲဖြစ်တဲ့ Omicron ကူးစက်မှုတွေကြောင့်နိုင်ငံတချို့မှာပြည်ဝင်ခွင့်တင်းကျပ်မှုတွေနိုင်ငံသားတွေပြည်ဝင်ခွင့်ပိတ်ပင်တာတွေကိုစတင်လှုပ်ဆောင်နေကြပါတယ်။အာရှတိုက်တဲကဟောင်ကောင်မှာ Omicron ရောဂါပိုးသိကူးစက်သူကိုပထမဦးဆုံးတွေ့ရှိလာပါတယ်ခင်ဗျာ
။ဗီဇပြောင်း Omicron ပိုးကူးစက်ပြန့်နှံ့မှုကိုမြန်မာပြည်သူတွေစိုးရိမ်နေကြတဲ့သတင်းကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီပိုးကြောင့်ပဲမြန်မာနယ်စပ်ကုန်သွယ်ရေးအပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနိုင်လဲဆိုတာကိုကြည့်အောင်ပါ။ပွင့်လင်းရသည်မှာလုပ်ငန်းတွေပြန်စတင်မှုအားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးဟာ Omicron COVID မျိုးကွဲအသစ်ကြောင့်ပြန်ဖွင့်နိုင်ရေးကတော့မရေမရာဖြစ်နေပါဗျ။အထူးသဖြင့်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာ COVID မျိုးစိတ်အစ်ကိုကာကွယ်နိုင်ရေးအစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေကလည်းထွက်ပေါ်နေပါဗျ။ရန်ကုန်ကပေးပို့လာတဲ့နယ်စပ်ကုန်သွယ်တွေရဲ့သုံးသပ်ချက်တချို့ကိုသားညူဦးပြောပြပေးပါရှင်။
ထိုင်းတရုတ်စတဲ့နယ်စပ်ကုန်သွယ်ရေးအတွက်ရေးပါတဲ့အိန္ဒိယနိုင်ငံတွေရဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ပြီးတော့နယ်စပ်ကုန်သွယ်ရေးတွေပြန်စနိုင်ဖို့အရေးအယောင်မြင်နေရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုးသစ် Omicron ကြောင့်လုပ်ငန်းတွေဆက်ပြီးတော့နှိမ့်ကွင်းနေဦးမယ်လို့မြန်မာကုန်သွယ်တွေကခန့်မှန်းကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်လောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်မာနဲ့နယ်စပ်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်ပြီလို့တရုတ်ဘက်ကနိုဝင်ဘာလ26ရက်နေ့မှာတဖက်တက်ကြေညာပြီးတော့မူဆယ်မြို့ကကျင်းစန့်ကျော့နယ်စပ်ဂိတ်ကိုယာယီဖွင့်ပေးခဲ့ပါတယ်။ဒီလိုပြန်ဖွင့်ပေးလိုက်ပြီမဲ့တရက်ကိုကုန်ကား၄၅စီးပဲကုန်သွယ်ခွင့်ရလို့အရင်ကတည်းကပို့ပြီးတော့ထူးမလာတဲ့အကြောင်းမြန်မာကုန်သွယ်တွေကပြောပါတယ်။တရုတ်ဟာကတ်ရောဂါကိုတိတ်အလေးထားလုံးပြီးတော့နှစ်နိုင်ငံကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ပေးရလိမ့်မယ်လို့မူဆယ်နမ်ခန်းနေဆက်ကုန်သွယ်များအသင်းရဲ့ဒေါက်တာဆိုင်းခင်မောင်က VOA ကိုပြောပါတယ
်။ခုတော့ပို့နေပါဗျာအသင်းမပြေဘူးပေါ့ဘောလုံးဆယ်ရတော့နော်။ညာလုံးပြေလို့မပြောနဲ့နားကြရခိုင်လုံးတော့အသင်းမပြေဒီကိုဗစ်ကာလဒီကုန်သွယ်မှုကတော့တော်တော်ဖက်ခဲ့တယ်။သူတို့ချင်းတရုတ်နဲ့ကုန်သွယ်မှုကပိုဆို
းအာရှမှာ Omicron COVID ပိုးသစ်ပထမဆုံးကူးစက်မှုဖြစ်နေဟောင်ကောင်ကျွန်းမှာစတင်တွေ့ထားပါတယ်။ဆိုးရတဲ့ကူးစက်မှုတွေတကြော့ပြန်ဖြစ်လာမှာကိုတရုတ်ဆိုးရကစိုးရိမ်နေတဲ့အကြောင်းသတင်းမြန်မာရေးသားဖော်ပြကြပါတယ်။ကိုဗစ်ကူးစက်သူ၃ညအထိကြာဆင်းအောင်လို့တရုတ်နိုင်ငံကကြိုးစားနေတာမို့လို့တရုတ်နယ်စပ်ဂိတ်တွေပြန်ပြီးတော့ပိတ်နိုင်တယ်လို့ခန့်မှန်းနေမှုရှိပါတယ
်။ရောဂါကိုကာကွယ်မှုနဲ့ဒီလိုဒီရှင်းသွင်းနေတယ်ဆိုတော့တကယ်တူတော့ဒီမှာရမခံဘူး။အပြက်ကျန်အမြင့်ကျန်နေတယ်ဆိုတော့ပုံစံမျိုးဒါမှမဟုတ်ရောဂါကူးစက်မှုအဖြစ်ကိုဟတ်ပေါ်လာတော့ဒါအန္တရာယ်များပြန်ပြီးပိတ်နိုင်တယ်လို့ထင
်တယ်။တောင်အာဖရိကတိုက်နိုင်ငံတွေမှာ Omicron COVID မျိုးသစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံတချို့ကပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်တွေထုတ်ပြန်နေပါတယ်။ထိုင်းနိုင်ငံကဆိုလို့ရှိရင်အာဖရိကနိုင်ငံ၈ခုကိုဒီဇင်ဘာလအစစတင်ပြီးတော့ပြည်ဝင်ခွင့်ပိတ်တယ်ဆိုပြီးကြေညာထားပါတယ်။တခြားယောဂကာကွယ်အစီအမံတွေကိုလည်းလှုပ်တွားဖို့ထိုင်းနိုင်ငံကျန်းမာရေးတာဝန်ရှိသူတွေကပြင်ဆင်နေကြပါတယ်။ထိုင်းပြည်မှာနေဆက်စစ်ဆေးဂိတ်တွေကိုထိုင်းဆွေကပိတ်ထားပြီးမဲ့ကုန်သွယ်မှုကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်။လောလောဆယ်ပါမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပိတ်မယ်လို့တော့ညွှန်ကြားစာတွေမလာသေးတဲ့ကြောင်းတချီလိတ်နေဆက်ကုန်သွယ်များအသင်းရဲ့အတွင်းမှုဒေါ်နန်းစင်ကပြောပါတယ်။
ဒီတော့ကကျိုးတော့မလုပ်သာကျိုးလုံးမဲ့စေသူတွေကကုန်စင်းလုံးနဲ့တက်တော့မှလည်းပိတ်တော့မှစေသူတွေကကျိုးပြီးလောင်ထားတော့မှလည်းကြောက်လို့တော့စိုးရိမ်လို့တော့မတည်သူကနိုင်ငံမှာကြားတော့
မြောက်ရီနေဆက်ထိုင်းမြန်မာကုန်သွယ်ရေးကတော့ရင်ကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပို့ပြီးတော့ထူးခြားပြီးအပြောင်းလဲဖြစ်မှာမဟုတ်တဲ့အကြောင်းမြောက်ရီကုန်သွယ်ရေးကပြောပါတယ်။ဒါပေမဲ့လို့အချိန်တွေကြာလာရင်တော့ကုန်သွယ်ရေးမှာနှစ်ဖက်တင်းတာမှုတွေရှိလာနိုင်တဲ့အကြောင်းမြောက်ရီကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ Glow 2ကပြောပါတယ
်။ကြောက်ရွံ့လို့ရှိတော့ဒီကုန်သွယ်မှုတွေကတော့တော်တော်ကျိုးဝါဖြစ်လာလိမ့်မယ်။အဲ့မဲ့ကျားလည်းသူတို့လောင်လို့ရအောင်လို့ရှိကြတယ်။ကာသမားလည်းလောင်လို့ရတာဆိုတော့ဒီရောဆိုတော့ထိုင်းတဲ့အသီးတွေက ့တော့မှပြည်စည်းရှိလို့ချက်လာကြည့်တယ်သူတို့ order တွေထပ်မှတယ်အခုအဲ့လိုအခြေအနေမရောက်တော့သူတို့လိုအပ်ချက်ရှိမှပဲဒါမှလည်းထိခိုင်းတယ်အများအပြားဒီကဲသွားတာ CMB ရဲ့သွားတာများတော့တယ် CMB လည်းကျန်ကုန်မှပြည်ပြီးတော့အခြေအနေမကောင်းလို့ကြားတယ်
မြန်မာထိုင်းကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.95 ဘီလီယံရှိတယ်လို့2021ခုနှစ်ဇွန်လ30ရက်နေ့မှာမြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ပါတယ်ဒါကပြီးခဲ့တဲ့ဗန္ဒာကြီးနှစ်ကထက်ဒေါ်လာ80သန်းယွန်နေသွားတာပါအိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးကတော့လက်ရှိအချိန်ကြီးကိုပိတ်ထားဆဲဖြစ်ပါတယ
်ကိုသားညုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ဂျာရေးအာဂျင်တီးနားမှာဆစ်ဆဲတော့မဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ကနေလူမျိုးတုံးရှင်းလင်းတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုစစ်ဆေးနိုင်မှုအာဂျင်တီးနားနိုင်ငံရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကလက်ခံလိုက်ပါတယ်ဒါဟာရိုဟင်ဂျာတွေအတွက်တည်းမဟုတ်ဘဲနဲ့မြန်မာတိုင်းနိုင်ငံလုံးအတွက်ထူးခြားအရေးပါတယ်လို့တရားစွဲသူတွေဘက်ကပြောပါတယ်အပြည့်အစုံကိုတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်
2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းစိုးဝါတဲ့လူခွင့်ရဲ့ကျိုးလွန်မှုတွေကလူမျိုးတုံးရှင်းလင်းတပ်ဖြတ်ရာရောက်တယ်လို့ဆိုပြီးပြည်ထောင်စုအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ BRO UK နဲ့ကျိုးလွန်မှုတွေကိုခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီး6ဦးကမြန်မာအကြီးအကဲတွေအပေါ်တရားစွဲထားပါတယ်ကျူးလွန်ခဲ့တယ်ဆိုတဲ့အချက်တွေဟာပြင်းထန်စိုးဝါလာတဲ့အတွက်စုံစမ်းစစ်ဆေးဖို့လက်ခံလိုက်တယ်လို့ဘွယ်နိုဆယ်ရစ်မြို့တော်ကရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကပြောကြားပြီးလက်ခံခဲ့ပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ကျူးလွန်ခဲ့ခြင်းကတာဝန်ရှိတဲ့မြန်မာခေါင်းဆောင်တွေအပေါ်တရားစွဲထားတဲ့အမှုကိုအခုလိုလက်ခံလိုက်တာဟာရိုဟင်ဂျာတွေအတွက်တည်းမဟုတ်ဘဲမြန်မာတိုင်းနိုင်ငံလုံးအတွက်ထူးခြားအရေးကြီးတယ်လို့တရားစွဲတဲ့ဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုအခုလိုပြောပါတယ
် February လတရက်နေ့ကတည်းကဒီစစ်တပ်ကနေတိုင်းနိုင်ငံလုံးမှာဒီလိုတပ်ဖြတ်မှုတွေဟောသူတို့လုပ်ပြီးတော့impunity ဆိုတဲ့ကိလေခွင့်တွေသူတို့ရတယ်အဲ့ဒီအတွက်ကြောင့်ဒါကတကယ်ကိုအရေးကြီးတဲ့အနေအထားတစ်ခုပါကျွန်တော်တို့ရိုဟင်ဂျာတွေတတ်တတ်မဟုတ်ဘူးကျွန်တော်ဒီနေရာမှာပြောချင်တာကကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးစစ်တရဲ့နှိပ်ခွမှုနှိပ်ခွမှုကိုခံနေရတဲ့နိုင်ငံသူနိုင်ငံသားအားလုံးအတွက်တရားမျှတမှုရဖို့ဒီအာဂျင်တီးနားရဲ့ဒီတရားခွင်စုံစမ်းစစ်ဆေးမှုကအရေးကြီးတဲ့အခက်ကဏ္ဍမှာရှိတယ်ပြီးတော့ဒီ case ကကျွန်တော်တို့အတွက်ရလို့အကျိုးရှိမှာမဟုတ်ဘူးတနိုင်ငံလုံးအတွက်အကျိုးရှိမှာပါအဲ့ဒီအတွက်ကြောင့်ဒါကတော်တော်လေးအရေးကြီးပါတယ်ကျွန်တော်တို့အတွက်မျှော်လင့်ချက်တစ်ခုလည်းမဟုတ်ဘူးကျွန်တော်တို့နိုင်ငံမှာဖိနှိပ်မှုကိုခံနေရတဲ့လူသေးစုတိုင်းရင်းသားတွေတခြားတိုင်းရင်းသားတွေရိုဟင်ဂျာပါဝင်ကျန်တဲ့တိုင်းရင်းသားလူသေးစုတွေမြန်မာနိုင်ငံမှာအခုရန်ကုန်မန္တလေးစတိုင်းတိုင်းတွေမှာနေပြီးနေရခံနေရတဲ့လူတွေအားလုံးအတွက်ဒါကအရေးကြီးတဲ့ case တစ်ခုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
အမှုကို၈နှစ်3ပိုင်းမှာစတင်စစ်ဆေးနိုင်မယ်လို့ခန့်မှန်းထားကြောင်းဦးထွန်းခင်ကပြောပါရယ်အမှုအတွက်သူတို့ဘက်ကအတန်းနိုင်ဆုံးပြင်ဆင်ထားပြီးနောက်ထပ်အထောက်အထားတွေရရှိအောင်နဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တဲ့ရွာတွေကလုပ်ရက်တွေအတွက်တာဝန်ရှိတဲ့စစ်တပ်အကြီးအကဲတွေကိုဖော်ထုတ်နိုင်ဖို့အတွက်လည်းလုပ်သွားမယ်လို့ပြောပါရယ်မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံသလိုအခုလိုတရားစွဲတာတွေကိုအတိအမှတ်မပြုဘူးလို့ပြောကြားထားပါရယ်တကယ်လို့စစ်တပ်ဘက်ကပူးပေါင်းဆောင်ရွက်မှုမလုပ်ရင်တရားစွဲတာထိရောက်မှုရှိပါမလားလို့ဦးထွန်းခင်ကိုမေးတဲ့အခါသူကအခုလိုဖြေပါတယ
်ကျွန်တော်တို့တွေ့ရသလောက်ကဒီလိုရာဇဝတ်မှုကျူးလွန်တဲ့ကောင်တွေကဘယ်တော့မှလုပ်တယ်ဆိုတာလည်းမပြောဘူးပြီးတော့ဒီဟာတွေကိုယူမဆိုင်တဲ့ပုံစံတော့ပြပါတယ်ဒါပေမဲ့တရားမျှတမှုရှာတဲ့နေရာမှာတော့ဒါကနောက်ဆုံးတော့သူတို့ဒီတရားခွင်ပေါ်မှာတော့ပေါ်လာရမှာပဲဘယ်လိုပဲညီညီကျွန်တော်အမှန်တရားတော့ခူရဖို့ကျွန်တော်တို့ဆွဲကိုကြိုးစားသွားမယ်တကယ်လို့ဒီရာဇဝတ်မှုကျူးလွန်ထားတဲ့ဒီစစ်တပ်ကလူတွေတကယ်လို့မလာဘူးဆိုရင်စစ်တပ်ကဒီဗိုလ်ချုပ်တွေမလာဘူးဆိုကျွန်တော်တို့ကအင်တာပိုးနဲ့သူတို့ကိုစစ်ဗိုလ်ချုပ်တွေကိုကျွန်တော်တို့အနေနဲ့ဖဲဝရန်ထုတ်ဖို့အလားအလာရှိပါတယ်နောက်ဆုံးမှာတော့အဲ့လိုအနေထားတွေကျွန်တော်တို့ကြွားမှာပါ
နိုင်ငံတကာဥပဒေအရလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေဆိုးဆိုးဝါးဝါးဖြစ်ခဲ့တဲ့ဆိုရင်တရားစွဲပိုင်ခွင့်ရှိတဲ့အတွက်အာဂျင်တီးနားနိုင်ငံမှာအဖို့ခွင့်တရားစွဲတာပါအခုလိုမြန်မာနိုင်ငံအပေါ်တခြားနိုင်ငံတစ်ခုမှတရားစွဲတာကတရားမှုတွေရှိနိုင်တယ်လို့မြန်မာအရေးလေးလာနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်။ဒါတွေကအကျင့်အကျင့်သွားနိုင်တယ်ဆိုတဲ့ဟာကိုထက်ထွက်ဖို့လိုနေပြီ။ဒီကိစ္စမှာအီယောယောလို့မရဘူး။ဒီရာဇဝတ်မှုတွေကိုကျူးလွန်ထားတာပါ။ကျူးလွန်စေပါပဲ။နော်အားကြောင့်တခုလောက်ကြပါဆိုတော့ပြောတဲ့တူပဲ။အချင်းဆုံးကြပြစ်စားတယ်။
2019ခုနှစ်ကရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေအတွင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကသုံးသပ်ထားကြပါတယ်။အဲ့ဒီနေမင်းရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာ9000လောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ရှင်။
ရိုဟင်ဂျာအရေးအာဂျင်တီးနားမှာစစ်ဆေးတော့မဲ့အခြေအနေမတ်စုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဒေသတွေမှာစစ်ကောင်စီတပ်နဲ့MMDAA ကိုပကန့်တပ်ဖွဲ့တို့ကြားမှာနေစဉ်လိုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာလည်းဆက်လက်ဖြစ်ပွားပါတယ်။ကချင်ပြည်နယ်မိုးမောက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တပ် KIA တွေကြားမှာတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်ရေးတင်းမာမှုတွေရှိပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နဲ့ကချင်ပြည်နယ်ကတိုက်ပွဲတွင်ကိုငိမ့်ချန်းပြောပြပေးပါရှင်
။တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသတွေမှာဇူလိုင်လဇန်ကလေးကစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေစတင်ခဲ့တာမှာဒီနေ့အထိလည်းဆက်လက်ဖြစ်ပွားနေပါတယ်။ဒီအပိုင်းတွင်တိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့နေရာကတော့မုံကိုနဲ့ဖောင်းဆိုင်ဒေသဘက်ဖြစ်ပြီးဖောင်းဆိုင်ဒေသဘက်ကအခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါဗျ။တိုက
်ပွဲကဒီဖောင်းဆိုင်ဘက်မှာပဲဖြစ်နေတယ်။ဒီနေ့လည်းဖြစ်တယ်လို့ပြောတယ်။ဘဏ္ဍာရေးကြားတယ်လို့အဓိကခုတို့ဖြစ်နေတာဟောဖောင်းဆိုင်မယံတို့ပန်းလေအဲ့မှာမစနစ်အဲ့အစားဖြစ်တော့ပဲကျွန်တော်ရောပြောင်းအောင်မဖြစ်ဘူးအမြောက်တန်းနဲ့အော်ဘုံနဲ့ကြတော့ဟိုရွာပေါင်းဒီမှာလည်းအဲ့တော့အဲ့လိုလာကြတော့မနော်ဒီခပ်တလေးမှလာကြတော့သူ
မုံကိုဒေတာကန်တူကလည်းတနင်္ဂနွေနေ့ကမုံကိုမြို့တောင်ဘက်နန်းဟာရွာဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းနဲ့မုံကိုဗျူဟာဂုံးကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ
်မင်းလေးကတော့ဟိုအဲ့နောက်ဟာရောက်တော့ပေါ့အမတန်းတော့ကြည့်ရတယ်ခဏတည်းကြာတော့ဟာဟာလည်းလည်းကြည့်ရောလည်းအနေနဲ့တော့ကြာတော့ဟာသူကဒီချမဆုံးပြီတော့ပြတော့မလဲသူကဆယ်လုံးတော့တော့ပြတယ်ဒါပေမဲ့ပြမတာကြာလဲကျွန်တော်ပြည်ပြန်ပ
ါ MNDA ကိုကန့်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နိုဝင်ဘာလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကမုံကိုဒေတာမှာစစ်အင်အားတိုးချဲ့လာခဲ့ကြောင်းနဲ့28ရက်နေ့မှာကိုကန့်တပ်ဖွဲ့ရဲ့ချင်းချိုက်ထံတပ်စခန်းကိုတနေ့တည်း3ချိန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကိုကန့်တပ်ဖွဲ့ရဲ့မန်းရံတပ်နဲ့ရှီကြီးကြတပ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ကချင်ပြည်နယ်မိုးမောက်မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြားတနင်္ဂနွေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဗမော်ကလာတဲ့စစ်ကောင်စီတပ်ကိုမိုးမောက်မြို့အနီး KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကအနီးဝန်းကျင်ကိုပိတ်ခတ်ခဲ့တာဖြစ်ကြောင်းနဲ့စီရေးတင်းမာမှုတွေရှိနေကြောင်းမိုးမောက်ဒေသခံတူကပြောပါတယ်
။မနေ့ကနေ့လေနေ့လေမိုးလွယ်ပိုင်းတော့မိုးမောက်မြို့အဝင်လာပေါ့ဗျာဟိုကတိုက်ခင်းရွာထွက်လာတော့မိုက်ကွဲတော့ဒီတပ်ကဒီလိုလမ်းလေးတွေရှော့ပစ်တာတွေရှိရပေါ့တော့အဲ့မှာတရားသားတယောက်တော့ထိသွားတော့ကြားတယ်။အဲ့ချင်းနေတော့များလာပေါ့ဗျာအဲ့နမ်းမဟုတ်တော့ပေါ့ရွာဆိုတာဒီမြူလေတောင်ဒီစီးနေမှာဟိုတမိုင်းကျော်တော့ပဲဝေးနေရပေါ့အဲ့ချင်းကြောမှာကျရင်ဘာသာတရုတ်ကင်းလာပြီးသားဆိုတာဒါအကွဲရဟိုတင်းခံလာမယ်အနေဒါရောရှိတယ်ပေါ့နော်အဲ့လိုပဲ
အခြားဒေသခံတူကတော့မိုးမောင်းမြို့ပတ်ဝန်းကျင်မှာ KIA တပ်ဖွဲ့ဝင်တွေလှုပ်ရှားနေတာကြောင့်နှစ်ဖက်အခြေအနေတင်းမာနေကြောင်းနဲ့ဒီကနေ့တော့ဈေးတွေလည်းပိတ်ထားကြအောင်ပြောပါရယ် KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးကမိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်ပွားတာကြားသိရပေမဲ့အသေးစိတ်အခြေအနေမသိရကြောင်းပြောပါရယ
်မိုးမောက်ဘက်မှာတိုက်ပွဲတွေဖြစ်တဲ့ဆိုတာတော့ပဲကြားပါတယ်ကြားတော့ဘာမှမကြားဘူးခင
်ဗျ KNG ခေါ်ကချင်းသတင်းဌာနကတနင်္ဂနွေနေ့ပြစ်ခတ်မှုမှာစစ်ကောင်စီတပ်ကမိုးမောက်မြို့ကျေးနန်းရက်ခွက်ဘက်ကိုပြစ်ခတ်တာကြောင့်ကချင်းနှစ်ချင်းခရိယံကျောင်းဝင်းနဲ့အေဒင်စစ်ဆောင်စခန်းအတွင်းလက်နက်ကြီးထိမှန်ကြောင်းဖော်ပြထားပါရယ်ဒီလက်နက်ကြီးနဲ့ပြစ်ခတ်တဲ့သတင်းနဲ့ပတ်သက်လို့တိကျအတည်ပြုတော့မရပါဘူးခင်ဗျ
ရှမ်းမြောက်ဘက်ကစီရေးအခြေအနေကိုငြိမ်းချမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနှာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အတန်းရဲ့တင်းနှာညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တင်းနာညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ19.5နဲ့31တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေနိုဝင်ဘာလ29ရက်တနင်္လာညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ31 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိတဲ့အထက်အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကိုအဖွဲ့ဝင်နိုင်ငံတွေချင်းပြည်တွင်းရေးဝင်ပြီးတော့ဆုဖတ်တဲ့အာဆီယံကအတော်လေးကိုဖိအားပေးလာတာတွေ့ရပါတယ်။ဒါအပြင်ပြည်တွင်းပြည်ပဆရာနာရှင်ဆန့်ကျင်သူတွေဘက်ကလည်းဆရာနာရှင်ဖြုတ်ချရေးကိုဆက်ပြီးတော့လုပ်နေကြပါတယ်။ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမရေးတန်တာကျော်တင်ပြထားတာနားဆင်ပါရှင်။
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာဒေတာရင်းဩဇာအရှိဆုံးအရှိထောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အဖွဲ့ဝင်နိုင်ငံအချင်းချင်းအဖြစ်မြန်မာနိုင်ငံပေါ်မှာဖိအားပေးမှုတွေရှိနေတာပါတစ်ဖက်ကလည်းစစ်အာဏာသိမ်းမှုကိုလက်မခံနိုင်တဲ့မြန်မာနိုင်ငံသားအများစုပါဝင်ပြည်တွင်းပြည်ပကဒီမိုကရေစီရေးလိုလားသူတွေစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကမြန်မာပြည်ကအာဏာသိမ်းစစ်ကောင်စီဖျောက်ချရေးအတွက်ငွေကြေးထောက်ပံ့မှုအပါအဝင်နှိပေါင်းမျိုးစုံနဲ့ဂျူပတ်မှုတွေလည်းအားကောင်းကောင်းနဲ့ဆက်ပြီးတော့လှုံ့ဆော်နေကြပါတယ်ဘလို့ဆောင်ရွက်မှုတွေရှိပါလဲသတင်းတောင်မှတ်စုအစီအစဉ်မှာတင်ပြပေးကြပါတယ်ကျမအေးတနာကျော်ပါတရုတ်နဲ့အာဆီယံနိုင်ငံတွေရဲ့ဆက်ဆံရေးနှစ်30ပြည့်တဲ့အနေနဲ့ထိပ်သီးအစည်းအဝေးကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကကျင်းပခဲ့တာပါဒါမဲ့လည်းအာဆီယံဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံအနေနဲ့တော့ကိုစားပြုသူတဲ့ရောက်ခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေရဲ့ဘုံသဘောတူညီချက်တွေကိုမြန်မာစစ်ကောင်စီကလိုက်လျောတာမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုမဖိတ်ကြားဖို့အတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်တက်နိုင်အောင်လို့တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပေမယ့်အာဆီယံနိုင်ငံတချို့ကတော့နိုင်ငံရေးရာထူးမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲဖိအားပေးဆောင်ရွက်ခဲ့လို့မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်မတည့်ရောက်နိုင်ခဲ့ဘူးလို့တုံ့ပြန်ခဲ့ပါတယ်။အာဆီယံဘက်ကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာဘုံသဘောတူညီမှုထားတဲ့မူငါးချက်အတိုင်းမြန်မာဘက်ကအကောင့်ထဲမဖော်သေး၍စစ်ကောင်စီတာဝန်ရှိသူတွေကိုသူတို့ရဲ့အခမ်းအနားတွေတည်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ
်။အာဆီယံကတော့ဒီဘိုဂျုံမှုရေးမြောက်လိုင်းကိုယ်တိုင်တက်တဲ့အစည်းအဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်ငါးချက်ကိုအကောင့်ထဲမဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ဘိုရှေ့ကဒီဝေးမှာလို့တန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကကိုထွေးပြီးသားတစ်စွဲကိုပြန်မျိုးသလိုဖြစ်မှာပေါ့
နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကသူတို့ရဲ့အခန်းကဏ္ဍကိုဆက်ပြီးထိန်းသိမ်းထားနိုင်မှုလိုက်လျောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက်ခဒေါက်တာတိရထွန်းကသုံးသပ်ပါတယ်
။ဒီရုပ်ကလည်းပဲပြောမြန်မာကိုသူကပေါ်ဟိုသဘောတူညီချက်၅ခုမဆက်ဖြစ်နေတယ်ကသူကသဘောထားချင်တယ်ပြီးပြီဆိုတော့သူကအဓိကအပြည့်ရောအားလုံးကအာဆီယံကိုပဲဝင်ပြီးတော့ပေါ့နော်ဟိုတောင်းမှုပေးတဲ့ပုံစံမျိုးဖြစ်နေတာပေါ့နော
်။အာဆီယံကိုစတင်တည်ထောင်တဲ့အချိန်ကစလို့အဖွဲ့ဝင်နိုင်ငံတွေကြားမှာသူတို့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်ခြင်းမရှိရဆိုတဲ့အခြေခံမူတည်ချက်ကိုအာဆီယံအဖွဲ့မှာအရင်တည်းကရှိထားခဲ့တာဖြစ်ပါတယ်။ဒါမဲ့လေဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီမှုပြောင်းလာပြီးတော့မြန်မာအရေးမှာဂျာဝင်ဆောင်ရွက်ဆုံးဖြတ်တဲ့အခြေအနေကိုရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့39ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီကိုမဖိတ်ကြားဖို့အဖွဲ့ဝင်နိုင်ငံတွေစပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာအာဆီယံအဖွဲ့ဝင်နိုင်ငံချင်းဖိအားပေးမှုတွေအဲ့လိုဆက်လုပ်နေတယ်လို့အာဏာသိမ်းအုပ်ချုပ်မှုကိုသဘောမတူတဲ့ပြည်ရင်းပြည်ပကဒီမိုကရေစီရေးလှောင်ရှားသူတွေစစ်အာဏာရှင်ဆန့်ကျင်သူတွေကလည်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအင်အားကောင်းအောင်လှုံ့ဆော်မှုတွေနှိပေါင်းစုံနဲ့ပံ့ပိုးနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာ NUG ကရောင်းချတဲ့ငွေရိုက်စာချုပ်တွေကိုဝယ်ယူပြီးတော့စစ်ကောင်စီဖြုတ်ချရေးအတွက်ငွေကြေးပံ့ပိုးမှုကိုအင်လိုက်အားလိုက်
lo sang jar a twi ya ba de japan ya myanmar ri de ma le ngg ga yang jar de hwei dai sa chu ko wae yu tha de ri shi ye lo japan ya myanmar nai yan da mya a tin ye okkhata u tan sui ga pya ra ba chan ne myanmar ri le lak khai phone ni ga de sin alwe de ku wae yu nai aw lo tu ro phwe ga a ku nyi pe ni de lo so ba de
ki hwei su ta ju ko tu ro wae jin de da tu ro ye di ni wa nai ga ye nai ga yi chu ko tu ro ta wen pat te khwe ya le khwe pya de ni mo le ကျိုးပြလဲမရှိဘူးဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတာမသိဘူးအဲ့လိုမသိတဲ့လူတွေကိုသူတို့တွေကဒီကိုရဲ့ဒီပုံပိုင်းပုံရဲ့နေပြီးတော့ဘယ်လိုလုပ်လဲခုခုလုပ်လို့ရလဲဆိုတဲ့ဒီပြည်ပြောင်ဖို့ကျွန်တော်တို့လာမတဲ့ဒီလိုလောက်မှာအဲဒီဂျပန်နိုင်ငံမှာရှိတဲ့ဒီချိုလူစီကားတဲ့လူတွေပါတစ်ထိုင်တည်းနဲ့ဒီလမ်းပေးပါတယ်ဟိုလုပ်ပေးလိုက်တယ်ဗော
February 1ရက်နေ့စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်တက်တန်းလေးနှစ်ပေးထားတဲ့ကြက်တန်းပေါင်း 2,000 ရှိတဲ့ငွေရိုက်စာချုပ်တွေကိုလေလံတင်ရောင်းချမယ်လို့ကြေညာခဲ့တာပါ။ဥရေပြုရေးကြတရားစီရင်ရေးအုပ်ချုပ်ရေးတွေကိုလုပ်ပိုင်ခွင့်မရှိပေမဲ့စစ်ကောင်စီကထုတ်ရောင်းတဲ့ငွေရိုက်စာချုပ်တွေကိုမဝယ်ချဖို့ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH က February 18ရက်နေ့ကတောင်းဆိုခဲ့ပါတယ်။အာဏာသိမ်းမှုကိုစတင်တဲ့နိုင်ငံသားရောမြန်မာနိုင်ငံသားတွေကလည်းစစ်အာဏာရှင်ဖျောက်ချရေးအတွက်တစ်ဖက်တစ်လမ်းကနေရန်မုံငွေရှာပြီးတော့ NUG ကိုပုံမှန်ထောက်ပံ့နေတာတွေရှိပါတယ်။ကုလသမဂ္ဂကတော့မြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားသူတွေကိုအားလုံးပြန်လွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေရပ်တန့်ပေးဖို့ပါထပ်ပြီးတော့တောင်းဆိုထားတာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းကာလဆဲလနေပါရှိလာချိန်မှာစစ်ကောင်စီဘက်မှပြည်တွင်းပြည်ပဖိအားပေးမှုတွေနဲ့အတူအာဏာသိမ်းတာကိုလက်မခံတဲ့လူတို့ကလည်းနှီးပေါင်းစုံနဲ့အာဏာရှင်ကိုဆက်ပြီးတော့ဆန့်ကျင်နေတယ်ဆိုတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်ပေးလိုက်ရပါတယ်။ကျွန်မဧသနာကျပါရှင်။
မရေတနာကျော်တင်ဆက်ပေးခဲ့တဲ့သတင်းနောက်မှဆုအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်အတိုးမရဘဲနဲ့နှစ်သက်တမ်းပြည့်တဲ့အချိန်မှာငွေရင်းအတိုင်းပြန်လဲထုတ်ယူနိုင်မဲ့ငွေရိုက်စာချုပ်တွေကိုဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချနေပြီးတော့ဒေါ်လာတန်းချီရနေပြီလို့ပြောဆိုထားပါတယ်စစ်ကောင်စီဘက်ကတော့ DNUG ရဲ့ငွေရိုက်စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့အရေးယူအပြစ်ပေးခံရနိုင်တယ်ဆိုပြီးပြောဆိုထားပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်။ဆီယနာသိမ့်မှုဆန့်ကျင်ရေးအတွက်ရန်ပုံငွေအဖြစ်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ဒေါ်လာ100ဒေါ်လာ500ဒေါ်လာ1000နဲ့ဒေါ်လာ5000တန်ငွေရိုက်စာချုပ်4မျိုးကိုနိုဝင်ဘာလ22ရက်နေ့တင်းနှင်းလာနေမှာစပြီးရောင်းပါတယ်။ပြည်တွင်းမှာရောပြည်ပမှာပါ NUG ရဲ့ငွေရိုက်စာချုပ်တွေကိုစိတ်ဝင်စားနေကြပါတယ်။ရန်ကုန်ကကိုစီယာကျော်က VOE ကိုအခုလိုပြောပါတယ်
။အဲ့ဒါကောင်းတာပေါ့အခုဆိုရင်လည်းနိုင်ငံတကာမှာလည်းသတင်းတွေကောင်းကြီးတိုင်းမှာပါလာပြီ။ဒါပဲပြောပြော NUG အတွက်ရန်ကုန်ကြီးရတယ်။နံပါတ်1အချက်ကဒါဒီလူတို့ကလူကြီးကိုပြည်ဝင်တိမှန်ကြည့်နေဆိုတဲ့ဒါစာအတုံးမရဘူးဆိုတာကောင်မှဝိုင်းဝန်း၆ခန်းနဲ့ဒါကြည့်ပို့ပြီးတော့လက်တွေ့ပါတဲ့စက်တွေကြက်ဆိုလဲကျွန်တော်ယူစားတယ
်အမေရိကန်အခြေဆိုင်စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးစိန်ထေကလည်းသူ့အသည့်တွေထဲမှာ NUG ရဲ့ငွေရိုက်စာချုပ်ကိုဝယ်ယူဖို့စိတ်အားထက်သန်နေသူတွေရှိတယ်လို့ VOE ကပြောပါတယ
်အနည်းကပဲကျွန်တော်တို့ဆိုရင်ကျွန်တော်တို့နိုင်ငံသားမှရောက်ကျွန်တော်တငယ်ချင်းတွေကဒါတွေဝယ်ဖို့သူတို့လုပ်နေကြ
NUG ကရောင်းတဲ့ငွေရိုက်စာချုပ်ကအတိုးမရပါဘူး။ငွေရိုက်စာချုပ်သက်တမ်းနှစ်နှစ်ပြည့်ချိန်မှာငွေရင်းအတိုင်းပြန်လဲရွေးနိုင်တယ်လို့ဖော်ပြပါဗျ။ငွေရိုက်စာချုပ်ကိုလည်းသက်တမ်းနှစ်နှစ်မပြည့်ခင်ပိုင်ရှင်ပြောင်းလို့မရပါဘူး။ NUG ကဖွင့်ထားတဲ့ပြည်ပဘန်စင်းကိုငွေလဲဝယ်ယူချက်ရမှာဖြစ်တယ်လို့လည်းဖော်ပြထားပါဗျ။ငွေရိုက်စာချုပ်တွေရောင်းချပြီးနှစ်ရက်အတွင်းအမေရိကန်ဒေါ်လာ9သန်းကျော်ရထားပြီလို့ NUG ရဲ့အွန်လိုင်းရေဒီယိုကနေကြေညာခဲ့တယ်လို့နိုင်ငံတကာသတင်းမီဒီယာတချို့မှလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်း NUG ရဲ့ငွေထည့်စာချုပ်အရောင်းဝယ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားသွားပါတယ်
။အဲသူတို့အနေနဲ့ငွေထည့်စာချုပ်ရောင်းနေတယ်ဆိုရင်ဟာလည်းရှိပါတယ်။တချို့ဟိုသူတို့အတွက်ဒါလော်ဘီလုပ်နေတဲ့ဒါမီဒီယာတွေလည်းရှိပါတယ်လော်ဘီလုပ်နေတဲ့မီဒီယာတွေကဘယ်လောက်ရောင်းလိုက်ရပြီဗျာညာအခြေမြင့်ဒါတော့သူတို့အခြေမြင့်နဲ့သူတို့ပေါ့လေဒါပြောတာတွေလည်းရှိပါတယ
် NUG ရဲ့ငွေရိုက်စာချုပ်ဝယ်သူတွေလည်းအကြမ်းဖက်တိုက်ဖျက်ရေးဥပဒေကန့်သက်ချက်တွေနဲ့ညှိစွန်းနိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ် NUG ရဲ့ငွေတိုက်စာချုပ်ကိုပြည်တွင်းမှာဝယ်ယူသူသိမ့်မရှိဘူးလို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ကျွန်တော်သိရတာကတော့ဒီနိုင်ငံအတွင်းကနေပြီးဝယ်ယူတဲ့ဟာတော့ရှားပါတယ်။သူကတော့ဟိုပေါ့နော်။အဲပြည်ပကနေပြီးမှပြည်ပကနေပြီးတော့ကြထောက်ပံ့တဲ့ဟာကိုတနည်းအားဖြင့်ပြည်ပကနေထောက်ပံ့တဲ့ဟာကိုဝင်မဲ့ဝင်ပြူလုပ်ဖို့အတွက်အဲအဓိကယူရတဲ့လူပဲကျွန်တော်တို့ကတော့ယူဆပါတယ
်။ပြည်ပကထောက်ပံ့မှုလို့ဆိုပေမဲ့လေပြပရဲ့ဘလို့ထောက်ပံ့မှုလဲဆိုတာကိုတော့ဗိုလ်ချုပ်စောမင်းထွန်းကရှင်းပြမသွားပါဘူးပြည်ရင်းကနေငွေလွှဲဝန်ဆောင်မှုနဲ့လုပ်နေသူတွေလည်းရှိပါတယ်လို့သူကပြောပါတယ
်တချို့လည်းအဲတိလျက်နဲ့လုပ်နေကြတော့ရှိတယ်တချို့လည်းတိလျက်တော့တိကြတော့အာလော်ဘီအနေနဲ့လုပ်တဲ့ဟာတွေလည်းရှိတာပေါ့ဒါတွေကတော့ဘာလို့ဆိုကြဒါ KB ကနေတစ်ဆင့်ငွေတွေပေါ့နော်ပွားပေးတာတို့ KB ကနေစင်ဆောင်ရွက်တာတို့အဲဒါတွေကလည်းဒီဥပဒေနဲ့အညီဥပဒေနဲ့ညီဆွနိုင်ကြောင်းကျွန်တော်ဒါပြည်သူလူထုကိုလည်းကျွန်တော်အသိပေးလို့ပ
ါဒါပေမဲ့လည်းပြည်ရင်းမှာရောပြည်ပရောက်မြန်မာတွေချမ်းမှာပါ NUG ရဲ့ငွေတိုက်စာချုပ်ကိုဝယ်ယူနေသူတွေဝယ်ယူလို့သူတွေရှိနေပါတယ်ဂျပန်ရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေတိုက်စာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါတယ
်ဒီဝယ်စုသာဒုကိုသူဝယ်ခြင်းနဲ့သာသူရဲ့ဒီလိုနိုင်ငံရဲ့နိုင်ငံကြီးချက်ကိုသူတာဝန်ပတ်သက်ခွေရတဲ့ခွေပြတဲ့တယ်ပေါ့လေသူတို့တာဝန်ချိုးပြလည်းမရှိဘူးဒါကြောင့်သူတို့ကလည်းဆောင်မရှိဘူ
းအတိုးလည်းမရသတ်မှတ်သက်တမ်းပြီးမှငွေအရင်းပြန်ရမယ် NUG ရဲ့ငွေတိုက်စာချုပ်ဟာနိုင်ငံတကာဗဟိုဘဏ်တွေကထုတ်ရောင်းနေတဲ့ငွေတိုက်စာချုပ်တွေနဲ့ဘာများကွာခြားမှုရှိနေပါသလဲအမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကအခုလိုပြောပါတယ်။
အဲ့တော့အဲ့ဒီနေရာမှာဒီလက်ရှိသူတို့ NUG ရဲ့ကျွန်တော်တို့သိသလောက် NUG ဆိုတာဖွင့်အနေနဲ့လည်းပဲအတိုးအနေနဲ့တော့သူတို့မပေးဘူး။တာမာဆိုရင်တော့သူတို့ဘောင်းနေပါလိမ့်ဆိုတာကတော့သူအတိုးပေးတာပေါ့လေနော်။ဒါပေမဲ့အတိုးမပေးတော့ဘဲနဲ့သူတို့ကတက်တန်းကာလကျွန်တော်သိသလောက်2နှစ်အတွင်းမှာဒီဟာကိုသူတို့မှန်းထားတဲ့ပုံပေါ့နော်။နှစ်အတွင်းမှာဒီဘောင်းတွေကိုပြန်လဲပြီးမှသူတို့ဆိုတာဖြစ်လာတဲ့အခါမှာပြန်လဲပြီးဓာတ်တွေကိုပြန်ပြီးတော့ပေါ့နော်ပြန်အမ်းမယ်ဟလားအဲ့ဒီဘောနဲ့လို့တာဖြစ်တဲ့အတွက်ကြောင့်အတိုးအနေနဲ့သူကတော့မပေးဘူးပေါ့ဗျာဒီသဘောပါခင
်ဗျ NUG ရဲ့ငွေတိုက်စာချုပ်ဝယ်ယူသူတွေဟာအကျိုးအမြတ်ထက်နိုင်ငံရေးအရာအပိမှုကပိုများတယ်လို့လည်းဥစိန်ထေကရှုမြင်ပါတယ
်ဒီလိုပြည်ပမှာရှိနေတဲ့ပြည်သူလူထုတွေကတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုတွားဖို့အတွက်လက်ရှိလှုပ်ရှားနေတဲ့ရွေးချက်ကဒါကိုကူညီတဲ့သဘောနဲ့သူကဝယ်ပြီးတဲ့သဘောပဲပြောချင်တာဗန်နာငွေကိုကူညီပြီးပြည်သူတွေကရံဖြစ်ပြတဲ့သဘောပါခင်ဗျာ
NUG ဘက်ကငွေတိုက်စာချုပ်ရောင်းရငွေတွေကိုဘယ်လိုအသုံးချမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူး။နှစ်နှစ်သက်တမ်းပြည့်ချင်းမှာငွေတိုက်စာချုပ်ဝယ်ယူထားသူတွေပြန်ရွေးယူနိုင်မယ့်အခြေအနေကရောဘယ်လိုရှိနိုင်ပါသလဲ။စီးပွားရေးပညာရှင်ဦးစိန်ထေကတော့အခုလိုရှုမြင်ပါတယ်
။ပြည်သူလူထုကိုကူညီတောင်းတာဒါကြောင့်လည်းပြည်သူလူထုကလည်းစာချုပ်စာတမ်းကိုဝယ်တာမတူတာဗမာပြည်ရဲ့အခြေအနေက။တော်လန်ရေးအတွက်လိုအပ်တဲ့ကူညီမှုကိုပေးတဲ့အတွက်ကြောင့်ဝယ်တဲ့လူတွေလည်းအတိုးမမျောကိုဘူးကျုပ်ဆိုကျွန်တော်တို့ကြားတာအဲ့ဒီအချိန်မှာအပြည့်အစုံကဖြစ်လာရင်တရားဝင်ပါနော်နည်းနည်းလောက်တော့မှသူဖြစ်မလို့မှန်းထားတယ်အဲ့ဒီတော့မှဖြစ်လာခဲ့ရင်တချို့လူတွေကဒီဝယ်ဒီပိုက်ဆောင်ပြန်တော့သူကမီလို့လူတွေတော့သူပြတဲ့လူရှိ
မတန်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကြီးမှာ electronic ဆက်ပစ္စည်းအမှိုက်တွေများတဲ့များလာနေချိန်မှာဥရောပတိုက်သားတချို့ဟာဆက်ပစ္စည်းတွေကိုကိုယ်တိုင်ပြင်ဆင်ခွင့်ရအောင်ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုလှုပ်ရှားလာကြပါတယ်။ပစ္စည်းတစ်ခုမဝယ်ခင်မှာဒီပစ္စည်းကိုဘယ်လောက်လွယ်လွယ်ပြင်နိုင်မလဲဆိုတဲ့အညွှန်းကိုပါထုတ်လုပ်သူတွေထည့်သွင်းဖော်ပြပေးဖို့တောင်းဆိုနေကြတဲ့အကြောင်းမဆုမျက်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ
် Smart လက်ကင်ဖုန်းတွေအပါအဝင် electronic ပစ္စည်းတွေဘယ်လောက်ဈေးကြီးပေးပြီးပဲဝယ်ထားပါစေ။အဲ့ဒီပစ္စည်းတွေပြတ်သွားလို့ပြင်ကျင်နေဆိုရင်ကိုယ်တိုင်ပြင်ခွင့်မရှိပါဘူး။မိုဘိုင်းခွင့်ဥပဒေမှတ်ပုံတင်ထားတဲ့မိုဘိုင်းခွင့်တွေကြောင့်ကိုယ်တိုင်ပြင်တတ်ရင်တောင်မှ American ပြည်ထောင်စုကပြည်내အများစုအပါအဝင်နိုင်ငံတော်တော်များများမှပြင်ခွင့်လက်မှတ်မရှိသူတွေဥပဒေအရပြင်ပိုင်ခွင့်မရှိပါဘူး။ဆက်ကိုကိုယ်တိုင်ဖွင့်ကြည့်လိုက်တာနဲ့ warranty အမှခံပြတ်သွားပြီးတော့ပစ္စည်းကုမ္ပဏီကအယောပေးတာတို့ပြင်ပေးတာတို့မလုပ်တော့ပါဘူး။ဒါကြောင့်လွယ်လွယ်ဝယ်နိုင်တဲ့ electronic ပစ္စည်းမျိုးတွေကိုလူတွေကပြင်နေတော့ပဲလွှင့်ပစ်လိုက်ပြီးတော့အစ်စ်ဝယ်သုံးနေကြတာပါ
ဒါကြောင့်လည်းကမ္ဘာကြီးမှာ electronic အမိုက်တွေပိုပိုများလာနေပါတယ်။လေလာမှုတွေအရဒီကမ္ဘာလုံးမှာနှစ်စဉ် electronic အမိုက် metric ton တန်20ကနေတန်50ကြာထွက်နေပါတယ်။တချို့ကပြန်သုံးလို့ရပေမယ့်အများစုကပြန်သုံးလို့မရကြပါဘူး။အထူးသဖြင့်ခဲတို့ mercury တို့ပါတဲ့ electronic ပစ္စည်းတွေကတကယ်ကိုအမိုက်တွေဖြစ်သွားတာပါ။ဒီပြဿနာကြီးကိုရှင်းချနိုင်ဖို့အတွက်ရောမလိုဘဲနဲ့ electronic ပစ္စည်းသစ်တွေမဝယ်ရအောင်မှာ right to repair ကိုယ်တိုင်ပြင်ဆင်ခွင့်ဥပဒေတွေပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုလှုပ်ရှားမှုတွေလည်းရှိလာနေပါတယ်။ဥရောပကဗြိတိန်နဲ့ပြင်သစ်နိုင်ငံတို့မှာဒီလိုဥပဒေတွေရှိနေပြီးမို့ကျန်းတဲ့နိုင်ငံတွေကလည်းတောင်းဆိုနေကြပါတယ်အထူးသဖြင့် EU ဥရောပတပ်မကအနေနဲ့လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေထက်ကိုပိုပြီးတော့ပြည့်စုံတဲ့ဥပဒေသစ်တွေချမှတ်ပေးဖို့တောင်းဆိုနေကြတာပါဥပဒေပြဋ္ဌာန်းဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲဆက်ပစ္စည်းအဟောင်းတွေပြင်ဆင်ပေးနေတဲ့အလုပ်ရုံတွေလည်းရှိလာနေပါတယ်ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာဆက်ပြင်တတ်သူပရာဟိတတွေကပြက်နေတဲ့ဆက်ပစ္စည်းဟောင်းတွေကိုပြင်ပေးနေကြပါတယ်
We have to take care of the planet.
ကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကျွန်တော်တို့ကယူဆိုင်ဖို့လိုပါတယ်။အရင်နေထိုင်တဲ့ပုံစံမျိုးတိုင်းဆက်သွားနေလို့မဖြစ်တော့ပါဘူး။ဒါကြောင့်ပြန်ပြင်သုံးလို့ရနေတာနဲ့လွယ်လွယ်လွတ်ပစ်လိုက်တာမျိုးမလုပ်အောင်စီယုံနဲ့လှုပ်ရှားမှုစလုပ်ကိုလုပ်ရမှာဖြစ်ပါတယ်
။သူတို့ရဲ့ပရာဟိတအဖွဲ့ဖြစ်တဲ့ Rebel Cafe Denmark ကိုလွန်ခဲ့တဲ့6နှစ်ထဲကစတင်တည်ထောင်ထားတာပါ။ Denmark, Norway, Sweden စတဲ့ Scandinavian နိုင်ငံတွေမှာဆက်ပစ္စည်းဟောင်းတွေကိုလိုက်ပြီးတော့ပြင်ပေးနေတာဖြစ်ပါတယ်။သူတို့ယာယီအလုပ်ရုံဖွင့်ထားတဲ့နေရာကိုကိုပြင်ကျင်းတဲ့ဆက်ပစ္စည်းတွေယူလာရင်ပရာဟိတာဆက်ပစ္စည်းတွေကအခမဲ့ပြင်ပေးကြပါတယ
် My radio was broken and I didn't want to replace it with a new
one. My radio လေးပြတ်သွားလို့လေပြတ်တာကနည်းနည်းလေးပါပဲပြန်ပြည်ပြီးသုံးလို့ရနေသေးတော့ဒါကိုလှစ်ပြပြီးအစ်စ်ဝယ်တာမျိုးလည်းမလုပ်ချင်ဘူးလေ
ဥရောပတိုက်သားတယောက်မှာ electronic အမိုက်တစ်နှစ်ကို16 kg ကျော်ထွက်တယ်လို့စစ်တမ်းလေးလာမှုတွေကပြောပါတယ်အဲ့ဒီအမိုက်တွေကထက်ဝက်ကပြတ်သွားတဲ့အိမ်သုံးဆက်ပစ္စည်းတွေဖြစ်ကြပါလေ
One of the reasons why it's growing so fast right now is that it's everywhere
ချိန်တို့တွင်တော်တော်လေးကျယ်ပြန့်ပြန့်ဖြစ်လာတဲ့အဓိကအကြောင်းအရာတစ်ခုကသတင်းတွေထဲမှာပါလာတာကြောင့်ဖြစ်ပါတယ်လူတိုင်းဒီအကြောင်းသိရှိပြောလာကြပါပြီပြဿနာကနိုင်ငံရေးသမားတွေကိုတိုက်တွန်းရင်2030ခုနှစ်မှာတခုခုလုပ်မယ်ဆိုတာမျိုးပြောကောင်းပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ထိမဆောင်နိုင်ပါဘူးအခုချက်ချင်းစလုပ်ဖို့ကိုလိုနေပါပြီ
ဆွေဒင်နိုင်ငံကတော့ဆက်ပစ္စည်းပြင်ဆင်ကားနဲ့ဆက်အဖို့ပစ္စည်းတွေအတွက်အခွန်ကိုရှော့ကောက်ပါတယ်တကယ်တော့ electronic ပစ္စည်းတွေဟာအနည်းနဲ့အများသဘာဝပတ်ဝန်းကျင်ညဉ့်ဉန်းစေတဲ့ပစ္စည်းတွေဖြစ်တယ်လို့ဆွေဒင်နိုင်ငံမယ်လ်ဘုန်းမြို့ကဆက်ပြင်ကဖေးဘုတ်အဖွဲ့ဝင်ကရှင်းပြပါတယ်
When we think about electronics, a lot of the carbon emissions are what we call upstream.
Electronic ပစ္စည်းတွေအကြောင်းကျွန်တော်တို့စဉ်းစားရင်ကာဗွန်အိုက်အောက်ဆိုက်တန်းခွေထုတ်လုပ်မှုကအမြင့်ဘက်ကိုတက်နေပါတယ်။ဒီပစ္စည်းတွေထုတ်လုပ်တဲ့ကကာဗွန်အိုက်အောက်ဆိုက်တန်းခွေတွေဖြစ်စေနေပါပြီ။ဖုန်းတွေမှာပါတဲ့သတ္တုတွေကိုတူးဖော်တဲ့အချိန်ဖုန်းတွေလုတ်တဲ့အချိန်မှာကိုညဉ့်ဉန်းလေတွေလေထုထဲကိုထုတ်လုပ်နေပြီးသားပါ။ကျွန်တော်လက်ထဲဖုန်းတွေရောက်မလာခင်ကတည်းကဖြစ်နေတာဆိုတော့ဒီပစ္စည်းတွေနဲ့လေထုညဉ့်ဉန်းမှုကတွဲရက်ကိုဖြစ်နေတာပါ။
EU နိုင်ငံတွေမှာရေခဲသစ်တာအဝတ်လျှော်ဆက် hair dryer စပယ်မှုန့်ဆက်နဲ့ရုပ်မြင်သံကြားဆက်တွေကို10နှစ်ကြာတဲ့အထိပြင်ဆင်ပေးနိုင်ရမယ်လို့ EU ဥပဒေသစ်ထုတ်ပြန်ခဲ့ပါတယ်။တချို့အပိုပစ္စည်းတွေကိုကျွမ်းကျင်ဆက်ပြင်ဆိုင်တွေအတွက်သာတည်ထက်ဖြစ်ပါစေ။အဲ့ဒီဆက်ပစ္စည်းနဲ့ဆိုင်တဲ့အပိုပစ္စည်းတွေကို10နှစ်ကြာတဲ့အထိထုတ်လုပ်ပေးရမယ်လို့ဥပဒေမှာပါရှိပါတယ်။ဆက်ပစ္စည်းသစ်တွေထုတ်လုပ်တဲ့အခါမှာလည်းအထူးကိရိယာတွေမလိုဘဲဆက်ပစ္စည်းတွေကိုဖြုတ်လို့ရနိုင်ရမယ်၊ဘလို့ပြင်ရနိုင်မယ်ဆိုတဲ့ရှင်းပြတဲ့ manual တွေပါရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။ဒါပေမဲ့ဒီဥပဒေကမပြည့်စုံသေးဘူးလို့ right to repair အခွင့်အရေးတောင်းဆိုနေကြသူတွေကပြောပါတယ
်။ The legislation doesn't go as far as welcoming let's say repair cafes towards that a lot of
ဥပဒေကကျိုးဆိုးရလာအောင်မပြည့်စုံသေးပါဘူး။ကိရိယာတွေလက်ဆွဲစာအုပ်တွေကိုကျွမ်းကျင်သူတွေအတွက်ပဲရနိုင်ပါတယ်။ကျမတို့ကကျွမ်းကျင်သူတွေမဟုတ်တော့တချို့ကိရိယာတွေ manual လက်ဆွဲတွေကိုကျမတို့မရနိုင်ပါဘူး။ဒါကြောင့်လူတိုင်း electronic ပစ္စည်းတွေပြင်ဆင်ခွင့်ရှိရမယ်ဆိုတဲ့အထိဥပဒေချမှတ်ဖို့လိုပါတယ်။
စမတ်ဖုန်းတွေ laptop computer တွေနဲ့တခြားဆက်ပစ္စည်းအသေးလေးတွေကိုပါကိုယ်တိုင်ပြင်ဆင်ခွင့်ပေးဖို့အပြင်ပြင်သစ်နိုင်ငံဥပဒေထဲမှာပါတယ်လို့ electronic ပစ္စည်းထုတ်လုပ်သူတွေအနေနဲ့ဘလလွယ်လွယ်ပြင်ဆင်နိုင်မယ်ဆိုတဲ့အချက်ကိုပါထည့်သွင်းပေးဖို့အတွက်သဘာဝပတ်ဝန်းကျင်ထိသိမ်းရေးလုပ်သူတွေကတောင်းဆိုနေကြတာပါ
There's all these barriers at the design stage, you know, whether it's glue in the product that makes it
design by my word, that's really a lot of issues. ပစ္စည်းကိုဖွင့်ရခံကောက်ကထားလို့အစိပ်ပိုင်းတွေကိုပြင်မြအစားထိုးမြဖြစ်တာမျိုးတို့ပစ္စည်းတစ်ခုကိုဖွင့်နိုင်မှုတီးတန့်သက်ဆိုင်တဲ့ကိရိယာလိုတာမျိုးတို့အစားထိုးရမယ့်ပစ္စည်းရှားတာတို့ဘယ်လိုပြင်ရမယ်ဆိုတဲ့လမ်းညွှန်လွယ်လွယ်ရှာမြတာမျိုးတို့လိုအခက်အခဲတွေရှိပါတယ်
EU ဖွဲ့ဝင်နိုင်ငံတွေမှာရောင်းတဲ့ electronic ပစ္စည်းတွေမှာဘလောက်လွယ်လွယ်ကူကူစက်ကိုပြင်ဆင်နိုင်မလဲဆိုတဲ့အချက်အလက်ပါရေးဝယ်သူတွေအနေနဲ့နှိုင်းယှဉ်စဉ်းစားနိုင်မယ်လို့သူတို့ကပြောပါတယ်။ကို electronic ပစ္စည်းတွေကိုကိုယ်တိုင်ပြင်ခွင့်ရမယ်ဆိုရင်ခလုတ်ပြတ်တာလောက်အသေးအမွှားလေးတွေအတွက်စိုင်းသွားပြင်စရာလိုတော့မှမဟုတ်ပါဘူး။
Next time that this on and off contact doesn't work, I will open it and I might check is it just the fuse because then I can fix it myself.
နောင်ကြရင်အခုလိုအဖွင့်ပေးလုပ်တဲ့ခလုတ်လုံးမလုပ်ဘူးဆိုရင်ကျွန်တော်ကိုယ်တိုင်ဖွင့်ကြည့်ပြီး fuse များပြတ်သွားလားလို့စစ်ဆေးကြည့်နိုင်အောင်ကြည့်နိုင်တော့မှာပါ။ပြင်လို့ရတယ်ဆိုလဲကိုယ်တိုင်ပြင်လိုက်မှာပါ။နည်းနည်းပါးပါးတော့ကျွန်တော်ပြင်တတ်ပါလေ။ဒါကြောင့်နောင်ကြရင်ကိုယ်တိုင်ပြင်တယ်မလားဆိုတာသိနိုင်အောင်စက်ကိုကိုယ်တိုင်ဖွင့်ကြည့်တာမျိုးတော့လုပ်ရမှာဖြစ်ပါတယ်။
ကဘာကြီးမှာ electronic အမိုက်တွေပိုပြီးများလာတဲ့အမျှပြဿနာဖြေရှင်းဖို့တောင်းဆိုလှုပ်ရှားမှုတွေလည်းပိုများလာပါတယ်။ Apple နည်းပညာကုမ္ပဏီကြီးကတော့ကိုယ်တိုင်ပြင်နိုင်မဲ့ self service repair အစီအစဉ်ကို2022ခုနှစ်မှာစတင်ခွင့်ပြုမယ်လို့ကြေညာထားပါတယ်။ Apple ကုမ္ပဏီထုတ်အပိုပစ္စည်းတွေကိရိယာတွေသုံးပြီးတော့ iPhone 12နဲ့ iPhone 13ကိုကိုယ်တိုင်ပြင်ခွင့်ရမယ်လို့ဆိုပါတယ်။4ရဲ့ display, battery နဲ့ camera တွေကိုစတင်ပြင်ခွင့်ရမှာဖြစ်ပြီးတော့ channel တွေကိုနောက်ပိုင်းမှာပြင်ခွင့်ပေးသွားမယ်လို့ Apple company က November 18ရက်နေ့ကကြေညာထားပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
။စက်ပစ္စည်းကိုယ်တိုင်ပြင်ခွင့်တောင်းခံနေတဲ့သူတွေအကြောင်းမဆူမြန်မွန်စီစဉ်တင်ဆက်ပေးခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်။ကဘာတလွားကထူးခြားတဲ့အမှုပညာရှင်တွေနဲ့အမှုပညာလောကကသတင်းတွေကိုမယေသနာကျော်ကစူးစီးတင်ဆက်ပေးထားပါဗ
ျ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေ။ကဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမယေသနာကျော်ပါ။တောင်ကိုရီးယားနိုင်ငံမှာသမဂ္ဂကမ္ဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားပေါ်ပဖွဲ BTS ဖွဲဟာကိုဗစ်စဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တဲ့အချိန်ကစပြီးတော့အခုချိန်ထိတစ်နှစ်ခွဲကျော်အကြာမှာပထမအဆုံးဖြစ်နေလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show ကျင်းပခဲ့ပါတယ်BTS ဖွဲ့သားတွေတင်းငရယ်နေနိုဝင်ဘာလ28ရက်နေ့ကသူတို့ရှိုးပွဲမစခင်မီဒီယာတွေနဲ့သတင်းစာရှင်းလင်းပွဲလုပ်တော့အခုလိုမျိုး2019ခုနှစ်ခေတ်ကစစ်မော်တက်ပြီးမဖျော်ဖြေရတာအခုပထမအဆုံးအချိန်ပြန်ပြီးဖျော်ဖြေခွင့်ရတော့ခံစားရတဲ့ခံစားချက်ကစကလုံးနဲ့ကိုဖော်ပြလို့မရနိုင်ပါဘူးလို့ RM ကပြောသွားပါတယ
် Seeing all the fans seeing the stadium filled with all the fans yesterday got me really emotional.Beyond words and finally
ဘေးတက်တွေအားလုံးကိုပြန်တွေ့ရတယ်မနေ့ကပွဲခွင်တခွင်းလုံးလူတွေနဲ့ပြည့်နေနေကြတာတကယ့်ကိုခံစားရတာပြောမပြနိုင်အောင်ပါလို့ RM ကပြောသွားတာပါနှစ်နှစ်တွင်မှာဒါပထမအဆုံးချိန်ကြီးလို့ဖျော်ဖြေခွင့်ရတာကဒါတကယ့်ကိုဘဝစာမျက်နှာတစ်တခုစသလိုမျိုးခံစားရတယ်လို့လည်းဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာသာမကကမ္ဘာမှာပါထိတ်တန့်ရအောင်အောင်မြင်တဲ့ K-pop ကိုရီးယားအဖွဲ့ BTS အဖွဲ့ COVID ဆက်ဖြစ်လို့ဖျော်ဖြေပွဲတွေကျင်းပလို့မရတော့တာအချိန်နှစ်နှစ်ကြာတဲ့အချိန်မှာတော့ပထမအဆုံးဖြစ်တဲ့ BTS ကလူကိုယ်တိုင်တက်ရောက်လို့ရတဲ့ stage show American ပြည်အောင်စုမှာကျင်းပခဲ့ပါတယ် BTS ကသူတို့ stage show ကို American ပြည်အောင်စုမှာကျင်းပမယ်လို့ကြေညာလိုက်တာကြောင့် BTS ပြည်သက်တွေချက်ချင်းပဲလင်းရင်လက်မဲ့အပြေးလွှာဝယ်ယူခဲ့ကြရတာပါCOVID စီးပင်းနေတဲ့ပတ်သက်လို့တော့တောင်ကိုရီးယားရောအမေရိကန်ပြည်အောင်စုကပါခွင့်ပြုချက်တွေထုတ်ပြန်ထားခဲ့ပြီးတော့ COVID ကာကွယ်ဆေးအပြည့်အဝထိုးပြီးသူဆိုရင်ဒီ stage show ကိုလာကြည့်လို့ရတယ်ဆိုပြီးတော့ပြောထားတာပါဒီပွဲက2019ခုနှစ်နောက်ပိုင်း BTS အဖွဲ့ရဲ့မြောက်အမေရိကနဲ့ဥရောပအာရှတလွားဖျော်ဖြေပွဲ၄ပွဲသွားခဲ့ပြီးတဲ့နောက်ပထမဆုံးအချိန်ပြန်ကျင်းပတာလည်းဖြစ်ပါတယ် အဖွဲ့ဝင်ခုနှစ်ယောက်ပါ BDS အမျိုးသားလေးတွေရဲ့ K-pop အဖွဲ့အမေရိကန်နောက်ချမ်းကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့က Sophie အားကစားရုံမှာနိုဝင်ဘာလ28-28အပြင်ဒီဇင်ဘာ1နဲ့2မှာလည်းဖျော်ဖြေဦးမှာဖြစ်ပါတယ်။တောင်ကိုရီးယားမှာတဲ့ COVID-19 ရောဂါကူးစက်မှုအများကြီးပိုများနေသေးတဲ့အမေရိကန်ပြည်အောင်စုမှာအခုဖျော်ဖြေပွဲလုပ်တာကအမေရိကန်ပြည်အောင်စုကလူစုလူဝေးပြုလုပ်မှုနဲ့ပတ်သက်လို့စီကံသိပ်ပြီးတင်းကျပ်မထားတာကြောင့်လည်းပါနိုင်ပါသေး BTS ကိုကိုစားပြုတဲ့ Big Hit Music ကိုဆက်သွယ်ပြီးဒါနဲ့ပတ်သက်လို့ Writer သတင်းဌာနကမေးကြည့်တာမှာတော့တစုံတရာအကြောင်းပြန်တာမရှိပါဘူး BTS အဖွဲ့ဟာ2023မှာစပြီးစင်ပေါ်ရောက်တဲ့က K-pop ကိုကမ္ဘာမှာအကြီးအကျယ်ဆုံးအောင်မြင်အောင်လို့သူရဲ့လူငယ်တွေအာရုံကိုဖန်ဆားနိုင်တဲ့စကလုံးတွေမြူးကြတဲ့ဂီတသံတွေအကတွေပြီးတော့လူငယ်တွေရဲ့စိတ်ဓာတ်အားကိုမြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကမ်ပိန်းတွေနဲ့အောင်မြင်မှုကိုဖော်ဆောင်နိုင်ခဲ့ပါတယ်။အရင်တစ်ပတ်ကတော့သူတို့အဖွဲ့ဟာအမေရိကန်ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးအနုပညာရှင်ဆုရခဲ့ပါတယ်။ပြီးတော့နွေရာသီကထွက်ထားတဲ့သူရဲ့ Battle ဆိုတဲ့တချင်းနဲ့အကောင်းဆုံး Pop တချင်းဆုလည်းရခဲ့ပါတယ်။မနေ့ကကိုရိုနာဗိုင်းရပ်စ်ကကြီးအခြေအနေဆိုးနေချိန်မှာတော့သူတို့ရဲ့အကြီးဆုံးဖြစ်မဲ့ပွဲစဉ်40နီးပါးပါတဲ့ကမ္ဘာလှည့်ဖျော်ဖြေပွဲခီးစဉ်ကြီးကိုသူတို့ဖျက်လိုက်ရပြီးတော့နောက်ပိုင်းအွန်လိုင်းကနေပြောပဲဖျော်ဖြေပွဲတွေကျင်းပနိုင်ခဲ့တာအခုထိဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောအစီအစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်တလဲပြောပြပေးပါရှင
်။ Australia ဆိုရဲရင်းနှီးမြှုပ်နှံမှုရမုံငွေနဲ့ရင်းနှီးမြှုပ်နှံမှုလွတ်ဆောင်နေတဲ့အထက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့စစ်လက်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဝေဖန်လိုက်တာကိုကုတ်ကပြီးတော့ Australia အခြေစိုက် ABC သတင်းမှာဖော်ပြပါတယ်။ Australia ဆိုရလက်အောက်ခံ Future Fund ကကြီးကြပ်ရင်းနှီးမြှုပ်နှံနေတဲ့ရမုံငွေဒေါ်လာ158သန်းနဲ့မှာမြန်မာစစ်တပ်ကိုတက်လီရင်နေရောင်းချပေးနေတဲ့စစ်လက်နဲ့ထုတ်လုပ်ရေးကုမ္ပဏီအပါအဝင်အများပြည်သူရင်းနှီးမြှုပ်နှံနေတဲ့ကုမ္ပဏီပေါင်း14ခုပါတယ်ဆိုတာကိုသတင်းအချက်အလက်လွတ်လပ်ခွင့်ဆိုင်ရာဥပဒေအရတောင်းဆိုရရှိခဲ့တဲ့အထောက်အထားတွေတွေ့ရကြောင်းတက်ကြွလှုပ်ရှားသူတွေကပြောပါရခင်ဗျ။မြန်မာနိုင်ငံမှာလေကြောင်းကာဝေးရေးစနစ်အတွက်ရုရှားထံကနေ2020ခုနှစ်ခရီးကမာယူခဲ့တယ်လို့ဆွီဒင်နိုင်ငံအခြေစိုက်နိုင်ငံတကာညဉ့်ညံ့ရေးသုတေသနအဖွဲ့စစ်ပရီရဲ့သတင်းအချက်အလက်တွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူခဲ့ပေမဲ့လည်းမှာယူထားတဲ့ Pencil S1 လေကြောင်းကာကွယ်ရေးစနစ်ကိုမြန်မာနိုင်ငံဘက်ကလွှဲပြောင်းပေးမှဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကကိုကပီစစ်ဖက်နဲ့ကာကွယ်ရေးဆိုင်ရာသတင်းမီဒီယာတွေမှာလည်းဖော်ပြကြပါတယ်။အဲဒီလက်နက်တွေထဲမှာ Pansy S1 ရွှေလျားလေကြောင်းကာကွယ်ရေးတုံးကြီးစနစ်အပြင် 57E6 လို့ခေါ်တဲ့မြေပြင်ကနေဝင်ဟင်းပစ်တုံးကြီးတွေလည်းပါဝင်ပါတယ်။ COVID-19 မျိုးကွဲသစ် Omicron ကူးစက်နေသူ6ဦးစကော့တလန်မှာတွေ့ရှိရကြောင်းအစိုးရကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။ယောဂပိုကူးစက်ခံထားသူတွေအနေနဲ့ဘယ်နေရာကကူးစက်တယ်ဆိုတာသူတို့အနေနဲ့တိကျမသိရသေးကြောင်းတချို့ကူးစက်သူတွေဟာခီးသွားလို့မဟုတ်ပဲလူမှုအတိုင်းဝိုင်းမှာတင်ကူးစက်တာမျိုးဖြစ်နေကြောင်းစကော့တလန်အစိုးရကပြောပါတယ်ခင်ဗျာမနေ့ကနေဥမာလာ30ရက်နေ့ကစပြီးတော့နိုင်ငံခြားကရောက်လာကြမဲ့ဧည့်သည်အားလုံးကိုဂျပန်နိုင်ငံကပိတ်ပင်မှာဖြစ်ပါတယ် Omicron မျိုးကွဲ COVID virus ကြောင့်ဂျပန်နိုင်ငံမှာအဆိုးဆုံးဖြစ်နိုင်ခြင်းအနေအထားကိုယူဆကာကွယ်တဲ့အနေနဲ့အရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါရခင်ဗျာ
။နိုမာလာ29ရက်တနင်္လာနေ့အတွက် နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Pigel Elias တို့ဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျမစုမွန်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America.